Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VO American တန်ကနေစက်တင်ဘာလ22ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 AM Washington DC မြို့ရကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ లై ဒိုမီတာ3251ပြင် VO ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းနားဆင်ကြည့်ရှုနိုင်ပါတယ်။ဒါအပြင်လိုင်းလမီတာ190ကလည်းဖန်ယူနိုင်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်မမနယူးယောက်မြို့မှာကုလသမဂ္ဂထွေထွေညီလာခံကျင်းပနေချိန်နဲ့အချိန်ကိုက်ပြီးတော့အမေရိကန်နဲ့ဗြိတိန်ကမြန်မာပြည်သူတွေစုဝေးပြီးတော့ဒီနေ့ဆန္ဒပြကြပါတယ်တခါမန္တလေးတိုင်းငဇုံမြို့ဒီခေတ်မှာဒီစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်မလို့ငဇုံမြို့နယ်ထဲမှာ12ယောက်ထက်မနည်းသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်တခါဒီဘေရုတ်မြို့တော်အပေါ်အစ္စရေးတို့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်မလို့ဟက်စ်ဘိုလာထိတ်တန်းခေါင်းဆောင်တွေသေဆုံးသွားတယ်လို့အဖွဲ့ကအတည်ပြုပါတယ်အခုလိုမျိုးဒီနောက်ဆုံးရသတင်းတွေကိုဒီနေ့ညမှကြီးညာပေးတော့မယ်ရှင်
။ဟုတ်ကဲ့ပါမဆင်မြတ်မရေအခုလိုသတင်းတွေပြီးဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တစ်ခုတည်းမှာဆိုရင်တော့ကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ဖြစ်ဆက်ရှိနိုင်ရေးအခြေအနေကိုတမ်မကြီးဦးကျော်မထွန်းက
ဒီအချိန်မှာတော့ကျွန်တော်တို့ပြောလို့တော့ခက်ပါသေးတယ်။ဒါပေမဲ့ကျွန်တော်ရရှိရဲ့ indication တွေအရတော့မနစ်ကပုံစံမျိုးတိုင်းကျွန်တော်တို့ဒီ status ကိုဆက်သွားမှမျိုးတော့အကြံပြင်းတော့နားလည်ထားပါတယ်။
ဒီသတင်းပေးပို့ချက်အပြီးမှာတော့စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒိုတန်စီစဉ်နောက်ဒီမိုကရေစီလျှို့ခွေတဲ့ခေတ်ပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလျှာစီးပွားဥရယာတိနဲ့သတင်းတွေတဲကတူတာစီစဉ်နဲ့ဆက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထေတန်းရောက်သတင်းတွေကိုမဆုမြတ်မွန်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဒီ89ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကျင်းပနေတာနဲ့အချိန်ကိုက်ပြီးတော့အမေရိကန်နဲ့ဗြိတိန်နိုင်ငံမှာရှိတဲ့မြန်မာပြည်သူတွေစုဝေးပြီးဒီကနေ့ဆန္ဒပြကြပါတယ်။မြမရေးကိုအလေးနဲ့ထားကင်တွယ်ဖို့နဲ့ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြမဆိုင်ရာကိုယ်စားပြုတမ်းအမတ်ကြီးဖြစ်တဲ့ဆက်လက်အတိအမှတ်ပြုဖို့တောင်းဆိုဆန္ဒပြကြတာပါ။နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရှေ့ကပန်းချံမှာအမေရိကန်ပြည်နယ်စုံကမြမတွေစုပြီးတော့ဒေသဆန်တော်ချိန်နေ့လယ်ပိုင်းကနေညနေပိုင်းအထိဆန္ဒပြကြမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့လယ်မှာလည်းဗြိတိန်တဝန်းကမြမပြည်သူတွေစုဝေးပြီးတော့ဒီကနေ့ဆန္ဒပြကြပါတယ်။
တော်တို့ဒေါ်လာရေးရတော့ဆက်လက်ပြီးတော့သွားမှာဖြစ်တယ်အများဆုံးပြအောင်လဲအားလုံးပါဝင်ဖို့လိုတယ်အခုလာတဲ့လူတွေအားလုံး
လွတ်တော်ဆောက်ဦးရှေးကဒီ Parliament Square ရင်ပြင်နဲ့ဗြိတိန်ဝန်ကြီးချုပ်နေတဲ့ Downing Lane မှာဆန္ဒပြမှုတွေအတွင်းမှာမြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုံစုစုပေါင်း400လောက်ပါဝင်ဆန္ဒပြကြတယ်လို့ဆန္ဒပြပွဲစီစဉ်သူတွေက VOA မြန်မာပိုင်းကိုပြောပါရယ်ဦးကျော်မိုးထွန်းကိုမြန်မာနိုင်ငံဆရာကုလသမဂ္ဂကိုယ်စားလှယ်အဖြစ်ဆက်လက်ထားရှိရေးစစ်ကောင်စီကိုအတိအမှတ်မပြုတ်ရေးနဲ့အရက်သားတွေပေါ်စစ်တပ်ရဲ့ရက်ဆက်အကြမ်းဖက်မှုတွေချက်ချင်းရပ်တန့်အောင်တွန်းအားပေးရေးတို့ကိုချွေးကြော်တောင်းဆိုခဲ့ကြတယ်လို့ပြောပါရယ်အခုလိုမျိုးကုလသမဂ္ဂထွေထွေညီလာခံကျင်းပနေချိန်မှာနိုင်ငံတကာရောက်နေကြတဲ့မြန်မာတွေကမြမအရေးကိုစူပေါင်းတောင်းဆိုနေကြတာပါလက်ရှိအခြေအနေအရကုလသမဂ္ဂမှာအမြဲတမ်းကိုယ်စားလှယ်အဖြစ်နဲ့ဆက်ပြီးတော့အတိအမှတ်ပြုထားမဲ့ပုံရတယ်လို့တာအမတ်ကြီးဦးကျော်မိုးထွန်းက VOA မြန်မာပိုင်းနဲ့တီးသန့်မေးမြန်းခန်းမှာပြောထားပါတယ်ဒီနေ့နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရှေ့ကမြမပြည်သူတွေရဲ့ဆန္ဒပြပွဲကိုတော့အဲ့ဒီမှာရောက်နေတဲ့ VOA မြန်မာပိုင်းသတင်းတောက်ကဓာတ်ရိုက်ထုတ်လွှင့်သတင်းတင်ပြပေးသွားမှာဖြစ်ပါတယ်ရှင်
မန္တလေးတိုင်းငဇုံမြို့နယ်ထဲမှာတော့စစ်တပ်ကဝေဟင်ကနေပုံကျဲလို့ဆယ်နှစ်ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြည်သူ့ကာကွယ်ရေးတပ်တွေသိမ်းထားတဲ့ငမားကြီးရွာကိုတိုက်ပွဲမဖြစ်ဘဲစစ်တပ်ကနှစ်ရက်ဆက်တိုက်ပုံကျဲတာမှာအရသာ10ဦးနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးမနေ့ကသေဆုံးခဲ့တယ်လို့ဒေသခံတူကအခုလိုဆက်ရှင်းပြပါတယ
်။ရွာရဲ့အဝင်ကငမားကြီးဆိုင်ပုံနံမှာရှိနေခဲ့တယ်။ဒီတိုင်းတန်းပေါ့ဗျာ။နံမကြီးပြီးတော့ဒီသေဆုံးမှုကအရင်ကဆက်လက်ရောက်ရှိတယ်တတိယကျွန်တော်ပေါင်ငါးပုံချတယ်တတိယကျွန်တော်ဆက်လက်နဲ့ဆွဲတယ်ဒီနေ့ပေါ်တော့လက်တနာကြီးမှာမိုးတောင်ကြီးရွာပေါ့နော်စာစင်ကြောင်းတစ်လုံးငဆုံမျိုးနဲ့ကုန်းလေရွာဒီဒီတမယုံပေါ့ဗျာအားမှတစ်လုံးနှလုံးပြည့်တယ်ဒီနေ့
ဒီနေ့ဒီပုံချဲမှုမှာတော့အဆောက်အဦပျက်စီးတာတွေရှိခဲ့ပေမဲ့လူထိခိုက်ဒေဆုံးမှုတော့မသိရသေးပါဘူးတစ်ချိန်ထဲမှာမန္တလေးမြို့နယ်ငါးမိုင်ကျော်အကွာမှာရှိတဲ့မတရားမျိုးက30ပြည်ရွာဘက်မှာလည်းကာကွယ်ရေးတပ်တွေစစ်ကောင်စီတပ်တွေဒီနေ့တိုက်ပွဲပြင်းထန်ခဲ့တယ်လို့စီဆောင်ကြည့်နေသူတွေကပြောပါတယ်ဒီ30ပြည်ရွာတစ်ဖက်ကမင်းကုန်းမြို့တဝိုက်မှာလဲတိုက်ပွဲတွေပြင်းထန်နေပြီးမန္တလေးမှာအခြေစိုက်နေတဲ့စစ်ကောင်စီတပ်တွေကစစ်ကူပစ်ခတ်ပေးခဲ့တယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်ပောက်ကွဲတံတွေလည်းကြားနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့ပြောပါတယ်ခင်ဗျ
လက်ဗဒနိုင်ငံဘေရုတ်မြို့တော်ပေါ်ဒီတောက်ချာနေတော့ကအစ္စရေးရဲ့ဒီလေကြောင်းကနေတိုက်ခိုက်မှုအတွင်းမှာ Hezbollah အဖွဲ့အကြီးတန်းတပ်မှုကြီးနောက်တစ်ယောက်သေဆုံးသွားတယ်ဆိုတာကို Hezbollah စစ်သွေးကြအဖွဲ့ကဒီကနေ့စနေနေ့မှာအတည်ပြုပါတယ်။တောက်ချာနေတော့ကတိုက်ခိုက်ခံရမှုအတွင်းမှာတပ်မှုကြီးအာမက်မာမုတ်ဝါဘီသေဆုံးသွားတယ်လို့ထုတ်ပြန်ခဲ့ပါတယ်။သူဟာဂါဇာစစ်ပွဲစတဲ့2023အောက်တိုဘာကနေပြီးတော့2024နှစ်စံပိုင်းအထိအစ္စရေးပေါ်တိုက်ခိုက်မှုတွေကိုဦးဆောင်သူဖြစ်တယ်လို့ Hezbollah အဖွဲ့ကပြောပါတယ်။ဘေရုတ်မြို့တော်ပေါ်တိုက်ခိုက်မှုအတွင်းမှာ Hezbollah အဖွဲ့ရဲ့အထူးတပ်ဖွဲ့ Red One Force ကိုဦးဆောင်သူ Ibrahim Akil အပါအဝင်တပ်မှုကြီးတချို့တေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကတောက်ကြနေတုန်းကပြောကြားခဲ့ပါတယ်။ Ibrahim Akil ဟာ1983ခုနှစ်တုန်းကဘေရုတ်မြို့ကအမေရိကန်တပ်ရုံးအပေါ်တိုက်ခိုက်မှုမှာပါဝင်ခဲ့မှုအတွက်အမေရိကန်အစိုးရကအလိုရှိနေသူဖြစ်ပါတယ်။ Hezbollah တွေခြေကုပ်ယူထားတဲ့ဘေရုတ်မြို့တော်အပေါ်တောက်ချာနေတုန်းကအစ္စရေးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့မှုမှာ Hezbollah ခေါင်းဆောင်2ယောက်အပါအဝင်31ယောက်သေဆုံးခဲ့တယ်လို့လက်ဗနွန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။လူဦးရေထူထပ်တဲ့ရပ်ကွက်တစ်ခုက Hezbollah ခေါင်းဆောင်တွေအစည်းအဝေးလုပ်နေတဲ့မြေအောက်ခန်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။သေဆုံးခဲ့သူတွေထဲမှာကလေးငယ်3ယောက်ပါတယ်လို့လက်ဗနွန်ကျန်းမာရေးဝန်ကြီးကပြောပါတယ်ရှင်
။မြန်မာနိုင်ငံရဲ့နယ်နိမိတ်ထိဆက်နေတဲ့အိန္ဒိယအရှေ့မြောက်နယ်စပ်မှာလုံခြုံရေးတိုးမြင့်ထားလိုက်ပါပြီ။အိန္ဒိယမြန်မာနယ်စပ်ကြားကတောင်တန်းဒေသတွေဘက်မှာလှုပ်ရှားနေတဲ့ကုကီတပုံ900လောက်မြန်မာနိုင်ငံဘက်ကနေအိန္ဒိယဘက်ကိုဝင်လာတဲ့ဆိုတဲ့ထောက်လိုင်းသတင်းတွေရထားတယ်လို့မဏိပူရပြည်နယ်အစိုးရအကြံပေးခိုးတီယပ်စင်ကအတည်ပြုလိုက်ပါတယ်နယ်စပ်လုံခြုံရေးဂိတ်တွေမှာသတိအနေထားနဲ့ရှိနေကြသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းခေါင်ဖျားတဲ့နေရာတွေမှာစီးရဲလှုပ်ရှားမှုတွေလုပ်နေပြီလို့သူကသတင်းတောက်တွေကိုပြောပါတယ်ဒါ့အပြင်တရားဝင်ခွင့်ပြုချက်မရပဲဒရုန်းယာဉ်တွေပြန်တန်းခွင့်ပိတ်ပင်ထားတယ်လို့လည်းမဏိပူရာပြည်နယ်အစိုးရအကြံပေးကပြောပါတယ်။အိန္ဒိယဘက်ကဝင်လာသူတွေဟာတော်ထဲမှာစီးရဲလေ့ကျင့်မှုတွေလုပ်ခဲ့ကြတဲ့ကုကီးနယ်ပါတပုံတွေဖြစ်ပြီးတိုက်ခိုက်ရေးဒရုန်းတွေပါလာကြတယ်လို့အိန္ဒိယပြည်တွင်းသတင်းတွေမှာဖော်ပြနေကြပါတယ်။မဏိပူရာပြည်နယ်မှာဟိန္ဒူဘာသာအများစုကိုးကွယ်တဲ့လူများစုမေသေလူမျိုးတွေနဲ့လူနည်းစုခရစ်စတန်ဘာသာဝင်ကုကီးတိုင်းသားတွေကြားလူမျိုးရေးပဋိပက္ခတွေဖြစ်နေတာတစ်နှစ်ကျော်နေပါပြီခင်ဗျာ VOA American တရဲ့ September 22ရက်စနေညသတင်းတွေကိုမဆုမြတ်မုံနဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာသတင်းပေးပို့ချက်ထဲမြမရေကုလပိုထီအောင်လို့သံမကြီးဦးကျော်မုံထွန်းပြောလိုက်တာပါကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်သံမကြီးဖြစ်နောက်တစ်နှစ်ဆက်အသီးမပြုလိမ့်မယ်လို့မျှော်လင့်ထားကြောင်းသံမကြီးဦးကျော်မုံထွန်းကပြောပါတယ်ကုလအနေနဲ့မြမအရှိကုထက်ပို့ပြီးထီရောက်တဲ့နေ့တွေနဲ့ဖိအားပေးဖို့တွန်းအားပေးသွားမယ်လို့လည်းပြောပါတယ်နေရောင်မြို့ကမြမအမြဲတမ်းကိုယ်စားလှယ်ရုံးမှာဥကြောင့်မထုံကိုမခင်ပြုတ်သေးမေးထားပါလေခင်ဗျာ
ဆိုတော့အချိန်မနှောင်းဝဲဟိုတမ်မတ်ကြီးကိုစပြီးတော့မေးလိုက်ချင်တာကအခုဒါထွေထွေညီလာခံဆွေးနွေးပွဲတွေလည်းကျင်းပနေပါတယ်ဆိုတော့ဒီဆွေးနွေးပွဲတွေမှာလည်းဒါမြမရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးနေကြတာရှိတယ်ဆိုတော့ဒီနှစ်မှာရောတမ်မတ်ကြီးတို့အနေနဲ့မြမရင်းနဲ့ပတ်သက်ပြီးတော့ဗောနော်အဓိကဟိုဘာတွေဟိုတွန်းတွန်းတိုက်တိုက်ပြောဆိုဆွေးနွေးဖို့ရှိပါလဲရှင့်
ကျေးဇူးပါပဲဗောနော်ကျွန်တော်တို့ကအဓိကကတော့ဒီမျက်နှာစာမှာဗောနော် UN မျက်နှာစာမှာတော့မြန်မာကိစ္စကိုပို့ပြီးတော့နိုင်ငံနေအနေနဲ့ပို့ပြီးတော့ attention ရှိလာအောင်အဲ့ဒီ attention ရှိလာအနေတစင်းပေါ့နော်ထိရောက်တဲ့ action ယူမှုတွေဖြစ်အောင်တော့ပေါ့နော်ကျွန်တော်တို့တောက်လျှောက်တော့စ조사နေတာရှိပါတယ်အခုလိုမျိုးဟို high level week ပေါ့နော် general debate ကျင်းပတဲ့ကာလမှာနိုင်ငံတကာကခေါင်းဆောင်တွေနောက်ပြီးတော့တို့သက်ဆိုင်ရာနိုင်ငံသားရေးဝန်ကြီးတွေလာရောက်တဲ့အချိန်ဖြစ်တဲ့အတွက်ကြောင့်လည်းပေါ့နော်ဟိုအဆင်ပြေရင်ပြေသလိုအခွင့်အရေးရရင်ရသလိုပေါ့နော်ကျွန်တော်မြန်မာကိစ္စနဲ့ပတ်သက်ပြီးတော့ရှင်းလင်းတင်ပြတာတွေနောက်ပြီးတော့သူတို့ဘက်ကနေပြီးတော့ထိရောက်တဲ့အရေးယူမှုတွေထူးဖြစ်တော့ထိရောက်တဲ့အရေးယူမှုလို့ပြောတဲ့ဥစ္စာမှာဒီကျွန်တော်တို့ဒီစစ်တပ်ကနေပြီးတော့ကျွန်တော်တို့ဖြီးသူတွေပုံမတရားဘုံကျဲတပ်ဖြတ်နေတဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်အမြန်ဆုံးရပ်တန့်ရအောင်ကျွန်တော်တို့ဖြီးသူတွေလိုလားနေတဲ့ဒီစစ်အာဏာရှင်စနစ်ချုပ်ငြိမ်းဖို့ Federal Democracy နိုင်ငံထီထောင်နိုင်ဖို့အတွက်ပေါ့နော်လမ်းကြောင်းပေါ်ရောက်ဖို့အတွက်ကိုကျွန်တော်တို့လုပ်ပေးနိုင်အောင်ပေါ့နော်တွေ့တဲ့လူတွေကျွန်တော်အခွင့်အရေးရရင်ရတယ်ပြောလို့ရတဲ့နေရာတွေမှာတော့ဒီကိစ္စကိုတော့အလေးထားပြီးတော့အရင်ကလည်းပြောတယ်အခုလည်းဆက်တော့ပြောနေပါတယ်ခင်ဗျာဟုတ်ကဲ့
ပါဆိုတော့ဒီဟိုအခုအထူးညီလာခံကျင်းပနေတဲ့အချိန်မှာတန်အမှတ်ကြီးကိုနောက်ထပ်ဟိုတစ်နှစ်ပေါ့နော်ဆက်ပြီးတော့အမြဲတမ်းအတန်ကိုယ်စားလှယ်အဖြစ်ဆက်ထားဖို့ဆိုတဲ့ကိစ္စတွေကလည်းဆွေးနွေးကြမယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့လည်းနည်းနည်းလေးမေးချင်ပါတယ်ပြီးခဲ့တဲ့2021အာဏာသိမ်းမှုနောက်ပိုင်းတစ်လျှောက်လုံးမှာတော့တန်အမှတ်ကြီးကိုပဲကုလသမဂ္ဂရဲ့ဒီ CCA ကော်မတီကဆက်ပြီးတော့လက်ခံထားတယ်စစ်ကောင်စီဘက်ကအဆိုပြုတဲ့ကိုယ်စားလှယ်တွေသူတို့ညှင်းပယ်ထားဆဲဖြစ်ပါတယ်ဆိုတော့ဒါကနောက်တစ်နှစ်ကောတက်တန်းတို့အလားအလာဘယ်လိုများရှိနေပါလဲတမတ်ကြီးဘက်ကစိုးရိမ်မှုရောရှိပါလား
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့တော့ဒါကဒီနှစ်စဉ် 2017ဒီစက်တင်ဘာဩဂတ်စက်တင်ဘာလဆိုရင်ဒီလိုကိစ္စတွေကတော့ပြန်ပြန်ပြီးတော့ကျွန်တော်တို့ကြားနေရတယ်မြင်နေရတယ်လောက်ကင်နေရတယ်ဥစ္စာတွေပေါ့နော်ဒီဥစ္စာနဲ့ပတ်သက်လို့ credentials committee ကတော့ဆုံးဖြတ်တာပါဆိုပုံမှန်အပြင် credentials committee ရဲ့ဆွေးနွေးဆုံးဖြတ်တဲ့ report ကို plenary ကိုတော့ November လ ခုံ ပိုင်းဒါမှမဟုတ်ဒီဇင်ဘာလဇန်ပိုင်းတင်ပါတယ်အဲ့ဒီတော့မှပဲပေါ့နော်ဒါ credentials committee ရဲ့အတည်ပြုတဲ့ဥစ္စာမျိုးကို ရမယ်ဖြစ်တယ်ပေါ့နော်ဒီအချိန်မှာတော့ကျွန်တော်တို့ပြောလို့တော့ခက်ပါသေးတယ်ဘယ်လိုပုံစံမျိုးနဲ့ဆိုလဲဥစ္စာမျိုးတော့ဒါပေမဲ့ကျွန်တော်ရရှိရဲ့ indication တွေအရတော့ပေါ့နော်ဒီမိနစ်ကပုံစံမျိုးအတိုင်းကျွန်တော်တို့ဒီ status ကိုဆက်သွားမယ်ဆိုတဲ့ဥစ္စာမျိုးတော့အကြံပြင်းတော့ကျွန်တော်နားလည်ထားပါတယ်ဒါကြောင့် status ကိုလို့ပြောရင်ပေါ့နော်လက်ရှိရှိနေတဲ့ကိုယ်စားလှယ်ကနေပြီးတော့ဆက်ပြီးတော့ တောင်းဝင် set you ဆောင်ရွက်သွားတဲ့အဥ္စာမျိုးဖြစ်ပါတယ်ခင်ဗျလောလောဆယ်တော့ဒီလောက်ပဲပြောနိုင်ပါသေးတယ်ဘာလို့လဲဆိုတော့ပုံမှန်အဖြစ်ခုနပြောသလိုပေါ့နော် November လ ခုံ ဘိုင်းလောက်မှာတွေ့ဆုံပြီးတော့November လခုံဘိုင်းတို့ဟိုဒီဇင်ဘာလဇန်ပိုင်းမှာကုလသမဂ္ဂအထွေထွေညီလာခံရဲ့မျက်နှာစုံညီအစည်းအဝေးကိုတင်ပြလိမ့်ရှိပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျကျေးဇူးများတင်ပါတယ်တမ်းပါတယ်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျဟုတ်ဟုတ်ကဲ့
ညီမရေကုလသမဂ္ဂပို့ထီအောင်လို့ဖို့တွန်းအားပေးနေတဲ့သံမကြီးဦးကျော်မထွန်းကိုမက်ခင်ဖြစ်ထေးမိခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေဆက်တိုက်ပါအရင်ဆုံးတော့တို့တန်စီစဉ်ပါအာကစားနဲ့စိတ်တန်ရအကြောင်းကိုပြောထားပါတယ်စစ်ပွဲပဋိပက္ခတွေကြောင့်စိတ်တန်ရမျိုးစုံရထားတဲ့ကလင်းငယ်တွေအတွက်အာကစားနဲ့စိတ်တန်တွေပြေကျောက်အောင်ကုစားပေးနေတဲ့မက်ဆော့အင်ဂျန် Frontier မြန်မာရဲ့တို့တန်စီစဉ်မှာပြောပြထားပါတယ်ခင်ဗျဘဝတန်လည်း
ပန်းဖြာတွေကူရအောင်တော့တိုင်ငယ်ချင်းတွေလည်းအများကြီးရတယ်။အောင်ဆောင်လုံးကြီးကလည်းခဏခုလုံးမှာချွေးချွတ်တယ်ပေါ့နော်။တက်ခါကျတော့စိတ်ပြည့်စည်ပြီးဖြေဖြောက်တယ်ပေါ့နော်။ဆေးရနာတင်းပြီးတဲ့နောက်ပြိပခါတွေဒါမှမဟုတ်ဖိနှိပ်မှုတွေကနေထွက်ပြေးလာတဲ့မိသားစုတွေမှာစိတ်ထိခိုက်နာကျင်စရာတွေကိုကြုံတွေ့ခဲ့ရပါတယ်။ နိုင်ငံတည်တခုမှာလယုံညီထွေစွာနေနိုင်ဖို့ကအထူးသဖြင့်ကလင်းငယ်တွေမှာပို့ပြီးတော့အခက်အခဲရှိပါတယ်။မဲဆောက်မှာရှိတဲ့ကလင်းငယ်တွေကတော့သူတို့ရဲ့ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာတွေကိုမြင့်တင်ပေးမဲ့အားကစားလှုပ်ရှားမှုတွေကနေတဆင့်ပံ့ပိုးကူညီမှုတွေရနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို န့်ဖို့ပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါစောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ရောက်လာကြီးမော့ဒီမှာနေဖို့အခက်ခဲလေးရှိတယ်ဒီတဲ့ရေမျိုးပလိတ်တွေပါရရှိရဘူးဒီမှာဖန်းကြီးရှိတော့ပါသွားပြီဆိုတော့ ਨੇ သူကတောင်းတာတော့မနေဘူးခက်ငွေကြီးခက်ခဲရှိတော့ပြေးဖို့စဉ်းမပြေဘူးတော့ရင်တော့ဆိုရင်တော့အိမ်ထဲမှာနေတော့အမြဲတမ်းမနေတိုင်းပဲနေပြေးတာပေါ့ခုကြတော့ဘောလုံးလေးကန်ရောအမြဲတမ်းဘောလုံးကန်ရင်ပျော်နေရဆိုတော့အဲ့လိုပဲစိတ်ပန်းဆိုင်ရတော့ပျော်တာပေါ့
အသက်15နှစ်အရွယ်မောင်ကောင်းမြတ်ကမဲဆောက်ကိုရောက်တာတစ်နှစ်ကျော်ပါပြီသူမိခင်ဖြစ်သူကဆရာနာတိန်နာကိုစန့်ကျင်လို့ဖန်းစီထောင်ချခံရပြီးတဲ့နောက်ဖခင်ဖြစ်သူနဲ့အတူထွက်ပြေးတိမ်းရှောင်လာခဲ့တာပါဆေကျော်တက်ရွယ်မောင်ကောင်းမြတ်ကရွှေပြောင်းဆောင်တစ်ခုမှကြောင်းတက်နေပေမဲ့တရားဝင်အထောက်အထားမရှိတဲ့အတွက်ဖန်းစီခံရမှာကိုကြောက်နေရပါတယ
်မိသားစုနဲ့ပြည်ရောက်လာတော့ဒေါ်လမနေရောတိတ်ပြီးလုံးရလို့တော့ကဲပါဘူးအဲဒီဘယ်နဲ့ကြောက်ရလို့လည်းနဲ့ကြောက်ရတာပဲဒီဘက်ရောက်လာရင်လည်းဘာစိတ်ရောပေါ်ပါဘူးလုံလုံလေးတော့ခံစားရဘူးအဲမဲ့သွားမောင်းမိသွားရင်ဘုဘကပြန်ပို့မှာပါအဲ့ဒါလည်းတော့ရှိရပေါ့
မောင်ကောင်းမြတ်ကတော့အခုဆိုရင်ပိတ်ရက်တိုင်းမှာမဲဆောက်အင်းကပြုတ်လုပေးနေတဲ့ဘောလုံးတင်နန်းကိုပုံမှန်တက်ရောက်နေပြီးလာရောက်ကစားနေတဲ့ခလေးနဲ့လူငယ်တင်နန်းသားတရာတွေကတယောက်ဖြစ်နေပါပြီဒီစင်တာကို2023ခုနှစ်မေလမှာကိုထက်ခိုင်ဆိုးကတည်ထောင်ခဲ့တာပါသူကအာနာသိမ့်ပြီးတဲ့နောက်ထိုင်းကိုရောက်လာတဲ့တက်ကြွလှူရှားသူတူပါစင်တာကိုမြန်မာပြည်ကနေထွက်ပြေးတိမ်းရှောင်လာရတဲ့ရွှေပြောင်းခလေးနဲ့လူငယ်တွေစုစည်းပြီးတော့အားကစားပြုလုပ်နိုင်ဖို့နဲ့စိတ်ပိုင်းဆိုင်ရာပြည့်ရော့မှုတွေဖြစ်စေနိုင်ဖို့ရည်ရွယ်ပြီးဖန်တီးခဲ့တာလို့ဆိုပါတယ်
2021နောက်ပိုင်းရောက်လာတဲ့လူတွေရဲ့ရှေ့ရောက်လာတဲ့လူတွေအဲ့လူတွေအကုန်လုံးအတွက်ကပြောရမယ်ဆိုသူတို့ကအိမ်ုံဆုံးခွာခဲ့ရတာ哦 So aim lu de bo no chano ro lo sai ku de ma ro chano ro aim ni bo me sao aim me sao ma aim de long shi me ai aim ma chano lo chen de tia mya da mu bo no chano lo chen de ngain chan mu chano lo chen lo myaw mu da re ko chano ro atu tu phan di ya me bo da ro aim sit sit mye mye phet chin ma phet le me to ba me chano ro sai ku da de aim ni de long
Anamatengin Grega, Mesa Muha, Diana Pribakari Jam Pissy, Nangan Yi Ya Pissy, a low guy, Quillani Drabe Pissy, Sweep Yamni Tine to Amya Biani Tine, Mube Pipari, Senta Anine, Nida Zabi Pite, Sweep Yalo the Marie Clirio, Akuma Yalazare Clitangeruba, Tinza Benida Pipari. အတန်ငါနှစ်ကနေဆက်ရှင်နှစ်အတွင်းရှိတဲ့မင်းကလေးရောယောက်ျားလေးပါတက်ရောက်လို့ရတဲ့တင်းနှံဖြစ်ပေမဲ့လည်းအသက်အရွယ်ကိုအရင်ကြီးကန့်သက်ထားတာမျိုးမဟုတ်ပါဘူးမတ်တော်ရာကတော့သူမိဘတွေနဲ့အတူထိုင်းနိုင်ငံကိုလွန်ခဲ့တဲ့10နှစ်လောက်ကရွှေ့ပြောင်းလာခဲ့တာပါအခုတော့အသက်20ရှိပြီဖြစ်တဲ့သူမဟာသူမိဘတွေလိုပဲစက်ရုံတစ်ခုမှလောက်ကင်နေပါတယ်
ဘောလုံးကစားတာကိုအမြဲတမ်းဝါသနာပါခဲ့တဲ့မတ်တော်ရာကတော့အခုဆိုရင်အလုပ်ပေးရဖြစ်တဲ့တနင်္ဂနွေနေ့တိုင်းမှာမဲဆောက်အိမ်မှာလာပြီးဘောလုံးကစားဖို့တင်းနှံတက်ရောက်ခွင့်ရခဲ့ပါတယ်။တကယ်လို့အလုပ်သမားတော်တော်များများတော့အဲတနင်္ဂနွေနေ့ရောက်ဖို့ပဲတွေးနေကြတယ်။သမီးအရင်တော့ဆိုလို့ရှိရင်ရဆက်ရုံမှာလှုပ်လိုက်ပြီးလို့ရှိရင်အပြင်အောင်တိတ်မထွက်ဖြစ်ဘူးအနာရှိတဲ့ဈေးလောက်ပ Benya, okay. Okay, 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 okay.
ဖွဲ့လိုက်အာကစားဆော့ကစားခြင်းကတငယ်စဉ်အပေါင်းအသင်းတွေရရှိစေတဲ့ကောင်းကျိုးကြီးကြီးမားမားဖြစ်စေတာကိုထင်ထင်ရှားရှားတွေ့ရပါတယ်အထူးသဖြင့်ကလေးတငယ်တွေအတွက်အာကစားပြုလုပ်ခြင်းဖြင့်ရရှိနိုင်တဲ့စိတ်ပိုင်းဆိုင်ရာကိုယ်ပိုင်းဆိုင်ရာအကျိုးကျေးဇူးတွေအများကြီးရှိပါတယ် လေ့ကျင့်အားပြုလုပ်ခြင်းကကိုယ်ခန္ဓာကနေစိတ်ပျော်ရွှင်မှုရရှိတဲ့ဓာတုဖြစ်တဲ့အင်ဒိုဖင်ဟော်မုန်းကိုထုတ်ပေးပါတယ်။လေလာတွေ့ရှိမှုအရကိုယ်လက်လှောက်ရှားမှုရှိတဲ့ကလေးတွေကပိုပြီးတော့ကောင်းကောင်းအိမ်နိုင်ပြီးစိုးရိမ်မှုနဲ့စိတ်တက်ကြတာတွေလည်းဖြစ်တာနည်းတယ်လို့သိရပါတယ်။အဖွဲ့လိုက်အားကစားတွေကကလေးတငယ်တွေအတွက် ကိုကိုကိုယုံကြည်မှုတိုးပွားလာအောင်စာနာစိတ်ရှိလာအောင်နဲ့အဖွဲ့လိုက်ဆောင်ရွက်ရတဲ့စွမ်းရည်တွေကိုတိုးတက်လာအောင်လဲလှုံ့ဆော်ပေးနိုင်ပါတယ်။မဲဆောက်မှာအားကစားနဲ့ကိုလတ်လှှရှားဖို့တင်နန်းတွေပေးနေတဲ့နောက်ထပ်စင်တာတစ်ခုကတော့ PT အိမ်ပဲဖြစ်ပါတယ်။ ဒီစင်တာမှာကလေးရောလူကြီးတွေအတွက်ပါယောဂဇွန်ဘာအကနဲ့
ကိုခံပညာသင်တန်းတွေပေးနေပါတယ်။ကိုခံပညာသင်ကြားပေးတဲ့သင်တန်းဆရာမမက်ကပြာကကလေးတွေအတွက်ဘလို့အထောက်အကူဖြစ်တယ်ဆိုတာကိုအခုလိုမျိုးပြောပြပေးခဲ့ပါတယ်။ဆိတ်ပိုင်းနဲ့ရုပ်ပိုင်းဘလို့အထောက်အကူလေးဆိုအားစားလို့လုပ်နေရပြီခဏပေါ်မှာရွှေ့ရွှေ့ထွက်တယ်ပေါ့နော်။တစ်ခါကျတော့စိတ်ပြည့်စည်ပြီးဖြေဖြောက်တယ်ပေါ့နော်။အားစားတနည်းကိုနိုင်ဝတ်တနိုင်အဲသူတို့လောက်ပြီးခြင်းအပြည့ ူကနေရာတရားနဲ့တရားမတူညီကြတဲ့ဆိုတော့အဲထိတ်ကြောင်မကွန်ထရိုးတော့ဘူးသူတို့တော်တော်ခက်ခဲတယ်
မြန်မာရွှေပြောင်းကလေးတွေအနေနဲ့ထိုင်းနဲ့တခြားရွှေပြောင်းကျောင်းတွေမှာတက်ရောက်ကြပါတယ်။အဲဒါကြောင့်ကျောင်းမှာအားကစားကိုအနည်းငယ်ပြုလုပ်ဖို့အချိန်ရကြပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာရောက်လာတဲ့တရားဝင်ထောက်ထားမရှိတဲ့ကလေးနဲ့လူငယ်တွေအနေနဲ့မြို့ထဲမှာတခြားနေရာကိုသွားဖို့မပြောနဲ့ကျောင်းကိုသွားဖို့တောင်လွတ်လွတ်လပ်လပ်သွားလာလို့မရကြပါဘူး။ကျောင်းစီမတက်နိုင်တဲ့တချို့တွေလည်းရှိပါတယ်။တချို့မိသားစုတွေကတော့တတရနိုင်ငံကိုသွားရောက်အခြေချဖို့စီရင်ထဲမှာပါတဲ့အတွက်အပြင်မထွက်နိုင်ပဲဟိုတယ်ခန်းလေးတွေထဲမှာပဲပိတ်မိနေတယ်လို့ကိုထက်ခိုင်စုကပြောပြခဲ့ပါတယ်
အဲ့ကလေးတွေကဘာခံစားရလဲဆိုကျွန်တော်တို့ကမဲဆောက်မှဆိုတာမဲဆောက်ကညင်ညူးစရာများတယ်ဗျာကျွန်တော်တို့ကခက်ခဲငွေကြေးခက်ခဲအဲတခြားပေါ့နော်ဟိုကိုစုံချုံလိုက်ရတာပိဆက်လိုက်ရတာအဲ့ကိစ္စတွေနဲ့များတယ်ပေါ့နော်မြင်ရတာအများကြီးပဲဗျာကလေးတွေအများကြီးပဲလူငယ်တွေအများကြီးပဲသူတို့မှာ space မရှိဘူးမိပါခြင်းတွေကဟိုလင်များခြင်းမဖြစ်ပြဿနာရှိရဲအဲ့လိုမျိုးတွေရှိရဲဆိုတော့ဒါတွေကလေးတွေကဒီအခန်းထဲတွေမှာပဲလောင်ပိတ်ပြီးတော့သူတို့ခံရတယ်ဒါပေမဲ့ကျွန်တော်တို့ရှိမှာကြောင်းမနေတဲ့ကလေးတွေလည်းရှိတယ်ကြောင်းမနေဘူးဆိုတော့အကြောင်းမျိုးပေါ့နော်ကျွန်တော်ပတ်စံမရှိတတ်နိုင်လို့မနေတာရောနောက်တစ်ခုကသူတို့ကဒီမှာပဲနေရတော့မှာလားဒီမှာပြေးလည်းပဲပြန်ရတော့မှာလားဟိုတတရနိုင်ငံမှာသွားရတော့မှာလားဆိုပြီးတော့အဲ့လိုဂျားထဲမှာကိုကိုကန့်လန့်ဖြစ်နေခလေးပေါ့နော
်အသက်15နှစ်အရွယ်မောင်ကောင်းမြတ်အတွက်ကတော့ဘောလုံးတင်တယ်ဟာစိတ်အပန်းဖြေဖို့မိတ်ဆွေတငယ်ချင်းတွေရရှိဖို့အခွင့်အရေးတွေထပ်ပူပါတယ်သူရဲ့အနာဂတ်အိမ်မက်အဖြစ် professional ဘောလုံးအကစားသမားဖြစ်ချင်လာအောင်ပါတွန်းအားပေးနေပါတ
ယ်။ဘဝတန်လည်းကိုမြန်လောက်ရတယ်။နောက်ပြီးတော့စိတ်ပန်းဖျားတခုရောက်တော့တငယ်ချင်းလည်းအများကြီးရတယ်။ဖြစ်ချင်တာတော့မြန်မာဘောလုံးသင်းထဲဝင်နေတာပေါ့။မြန်မာလက်ရည်စီပဲကန်နေတာပေါ့
။ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နာဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။လူခွင့်ရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒို့အတန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါရစေ။နောက်တစ်ပတ်မှထုတ်လင်းမယ်ဒို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။အားကစားနဲ့စိတ်တရားကုစားပေးနေတာ Frontier မြန်မာပြောပြခဲ့တာပါ။အခုတော့ Democracy လူခွင့်နဲ့ခေတ္တကဘာအစီအစဉ်မှာသတင်းမှသတင်းတူအန်ဒီပြောထားပါတယ်။ကိုယ်ကိုထောက်ခံမှုရဖို့သတင်းအတုဖန်တီးတာအစ်စ်နဲ့အတူရောမှွေတင်ပြတာသတင်းပုံဖြတ်တာတွေကနိုင်ငံရေးနဲ့မကင်းတဲ့လောက်ရတွေပါဒီပုံဖြတ်ထားတဲ့သတင်းအန်ဒီယေကိုလွတ်လပ်တဲ့မြန်မာသတင်းမီဒီယာကောင်စီအတွင်မှဦးတိုးစော်လက်နဲ့မေးထားတဲ့ဦးတမောင်တန်းပြောပြပေးပါအောင်ခင်ဗျာ
ဒီမိုကရေစီစနစ်ဆိုတာဒီလူလူတို့ကဆုံးဖြတ်ရွေးချယ်အုပ်ချုပ်တဲ့စနစ်ဖြစ်ပါတယ်ဒါကြောင့်ဒီလူကဆုံးဖြတ်ရမှာပဒင်းချက်လက်အမှန်ပေါ်မှာဆုံးဖြတ်ချက်ချနိုင်ရဖို့အရေးကြီးလာပါတယ်။တစ်ဖက်မှာတော့တရင်အတုတွေကပြည်သူတွေရဲ့နိုင်ငံရေးဆုံးဖြတ်ချက်တွေပေါ်မှာပေါ်ဆက်တရားမှုရှိနေတာကိုတွေ့ရပါတယ်။ဒါကြောင့်လည်းအာဏာရရှိလိုကြတဲ့အဖွဲ့တွေဟာပဒင်းပြုတွေကိုကိုယ်တိုင်နဲ့ဖန်တီးတတ်ကြတယ်လို့တခြားလူဖန်ဒီရဲ့တရင်တွေကိုလည်းလူတလူကစားသုံးချသွားတတ်ကြပါတယ်တရင်အတူတည်းနဲ့အကြောင်းဒီပါစွန်းနေပြီကိုကျွန်တော်ဖိတ်ခေါ်ထားသူကတော့လွတ်လပ်သောမြန်မာတရင်မီဒီယာကောင်စီအတွင်းမှဦးတိုးစော်လာဖြစ်ပါတယ်မင်္ဂလာပါဦးတိုးစော်လာခင်ဗျာ
မင်္ဂလာပါဆရာတင်မန္တခင်ဗျာ
ဟုတ်ကဲ့ဦးတို့ရေစက်တင်ဘာလ10ရက်နေ့တော့ပါဘောနော်ကျွန်တော်တို့ဒီအမေရိကန်မှာကျင်းပခဲ့တဲ့တပ်ပြရွေးကောက်ပွဲအကျိုးတပ်ပြလောင်းတွေရဲ့စကားဆက်ထုတ်ပွဲမှာ Republican Party တပ်ပြလောင်းဒေါ်လာထရမ့်ကအမေရိကန်နိုင်ငံတည်းကိုရွှေ့ပြောင်းဝင်ရောက်လာကြတဲ့လူတွေဟာတဲ့ခွေးတို့ကြောင့်တို့အိမ်မွေးသတိဆန်တွေကိုတက်ဖြတ်စားတော့ကြတယ်လို့ပြောသွားတာကိုဒိုးစော်လာတော့တည်င်းသမားတယောက်လည်းဖြစ်တယ်ဆိုတော့နိုင်ငံရေးမှာအဲဒီလိုလှုပ်ကြံတည်င်းအတူနဲ့သုံးချပကားတဲ့အတိုင်းစားဘလောက်ထိရှိနေတာကိုတွေ့ရပါတယ်
နိုင်ငံရေးမှာသတင်းအတုတွေကိုတော့ဒါလက်နက်တစ်ခုလို့သုံးခဲ့တာပေါ့နော်ဒါပေမဲ့ဒီခေတ်ကြီးမှာဆောရဥပမာဒေါ်နယ်ထရန့်ကအိုဟိုင်းအိုမှာမိုက်ဂရန့်တွေဟိုခွေးတွေကြောင်နေစားတယ်ဒါပေမဲ့ချက်ချင်းပဲ fact checking ဆိုတဲ့ဟာကောင်တာလိုက်တယ်သတင်းကိုနိုင်ငံရေးမှာတစ်ချိန်လုံးသုံးလာတာပေါ့နော်အဲ့လိုပဲအရင်အိုဘားမားအမေရိကမှာမမွေးခဲ့ဘူးလို့လည်းပြောခဲ့ဘူးလေဗျအိုဘားမားလည်းတုန်းကလေ
ဟုတ်ပါ
အဲ့တော့သူကတော့အရင်တုန်းကခေတ်ကတော့အဲ့လိုပြောပြမယ်အခုခေတ်မှာ fact checking ဆိုတဲ့တော်တော်လေးကိုအခြေခံဒုနဲ့တယ်နဲ့တိဆောက်လာတဲ့မီဒီယာမှာပေါ့နော်သူတို့ပြောတဲ့နိုင်ငံရေးသမားတွေမှာသူတို့ပြောတဲ့ဟာအချက်လက်မှန်လားမှားလား fact checking mechanism တွေကကောင်းကောင်းရှိနေပါတယ်နိုင်ငံရေးမှာသတင်းအတုတွေရဲ့အခန့်ကဏ္ဍအရန်ကိုတိုက်ရမှုလည်းကြီးတယ် impact လည်းကြီးတယ်အထူးသဖြင့် conflict ကြီးတဲ့မြန်မာပြည်လိုတိုင်းပြည်မှာသတင်းအတုတွေကဟိုတရားဝင်မို့ပါနော်ကျွန်တော်တို့မြန်မာပြည်မှာဆိုရင်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ဆိုတဲ့ဌာနတည်ရှိတဲ့89နှစ်ရှိပါပြီစစ်တပ်ရဲ့အောက်မှာပါအဲ့ဒါတွေကဟိုတနေ့ဒီမြဝတီတို့ ကျွန်တော်တို့ TV တွေ MRTV တွေအပြင်တခြား UJC ရှိတည်င်းကိုလက်နက်တစ်ခုအနေနဲ့အသုံးပြုနေတာကြားပါပြီအဲ့တော့နိုင်ငံရေးမှာသူတစ်ဖြင့် conflict များတဲ့ကျွန်တော်တို့မြန်မာပြည်ပေါ့နော်အခုလောလောဆယ်အစိမ်းတော့ရခိုင်ကိစ္စပေါ့ဗျာလက်ရှိရခိုင်မှာစစ်တပ်ကတရားဟို UJC ရှိနဲ့ genocide ဆိုတဲ့စကားလုံးကိုအထက်ထက်သုံးပြီးအေးဟာ genocide လုပ်ပါတယ်ဆိုပြီးတော့တိုက်ပွဲတွေလုပ်နေပါတယ်သူတစ်ဖြင့်တော့ဒုက္ခသည်တွေထွက်ပြေးတဲ့အချိန်မှာ drone နဲ့ပစ်တာအေးရဲ့လက်နက်ပါဒရုန်းမှာဗျာတစိမ့်ပါတော့မဟုတ်တာကြီးစစ်တပ်ကပြလာအေရပြလာကြဘယ်သူမှသေချာမသိတဲ့အချိန်မှာသူကတော့ဆွဆွဲတာပေါ့နော်သေချာတာကတော့ဒီဥစ္စာဒီနောက်နိုင်ငံတကာကုလသမဂ္ဂအတွင်းမှုချုပ်ကစိုးရိမ်နဲ့ပြောရတယ်ဆိုလိုတာကတော့နိုင်ငံရေးနဲ့ conflict တွေမှာတည်င်းအတူတွေကိုဆွဲသုံးနေရှိပါတယ
်ဟုတ်တယ်အတူတွေရုံတဲ့လူတွေကလည်းရုံပြရတော့ပဲဗျာနော်ကျွန်တော်တို့ဒီခုနတည်င်းဆိုလို့ရှိရင်ဒုတိယတပ်ပလောက်တော့ JD Versa သူတင်လိုက်တာရှယ်တဲ့လူကကိုးသန်းကျော်လောက်ရှိတယ်လို့ဆိုတယ်เนาะဆိုတော့ခုနဒီတတိယအတုနဲ့ဆက်ပြီးတော့ပေါ့เนาะเนาะညာဤအတုလို့ပြောတဲ့ AI ကိုပါဒါတတိယပြုတွေဖန်တီးရမှာအသုံးချတာတော့ပြရပါမယ်เนาะစောကပြောခဲ့တဲ့ဒါတပ်လာလောက်စကားစစ်ထိုးပွဲပြီးမှာကမ္ဘာကျော်ဆိုတော့ Taylor Swift ကဒီမိုကရက်ပါတီတပ်လာလောက်ကမ်လာ Harris ကိုထောက်ခံပြီးကြေညာလိုက်ပါကြေညာတဲ့အကြောင်းရင်းကလည်းပါလိုက်တယ်ဆိုတော့ตัวพี่อ่ะตะคู่แค่ပြောတော့တာကိုပြရပါကြာအဲ့ဒါတော့ Donald Trump ကို Taylor Swift ကထောက်ခံပါတယ်ဆိုတဲ့ဗီဒီယိုတစ်ခုကို Donald Trump ကသူ့ရဲ့ Truth Social တမှုစာမျက်နှာမှာအရင်လကလေးကတင်ထားခဲ့တာဒါဗီဒီယိုအတုကိစ္စရှိနေပါတယ်အဲ့ဒီဗီဒီယိုက AI နည်းပညာကိုအသုံးပြုထားတာဒါနဲ့ပတ်သက်ပြီး Taylor Swift ကဘာပြောလဲဆိုရင် AI ပစ္စလက်နဲ့ပတ်သက်လို့ကျွန်မစိုးရွံ့နေတာကိုဒါကပြသလိုက်ပါတယ်တဲ့တဲ့အချက်လက်အပြုတွေရဲ့အန်ဒီယကိုပြနေပါတယ်လို့ဒါ Taylor Swift ကပြောပါတယ်ဆိုတော့သတင်းအတုတွေဖတ်ကြည့်ရမှာဤပညာအသုံးအပြုမှုကိုဟောကိုတိုးဘယ်လိုတွေ့ရဘယ်လိုမြင်ရပါလဲ
ဆိုတော့ AI ဤပညာမြင်လာတာနဲ့ပို့ပြီးတော့အန်ဒီယပို့များလာပါတယ်ဆိုတော့ဒါ Taylor Swift ကိစ္စကိုဆရာပြောတယ်လို့မျိုးကျွန်တော်တို့အာဆီယံထဲမှာဆိုလဲအရင်တော့ Tax and Make on အဲ့တုန်းကတော့အတန်ဖိုင်ဟိုဖြတ်တောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးအကြီးကျယ်ပြဿနာတက်ခဲ့ဘူးပါတယ်အဲ့တော့ကတော့ဒါဟိုနေမော်နော် manually သူပြောခဲ့တဲ့မိကွန်းတွေကအတန်အောင်ပဲနော်အဲ့ဒါတော့ဒီကျွန်တော်တို့ vice editor တွေနဲ့ပဲ AI မပါသေးဘူးဖြတ်တောက်ပြီးတော့တော်တော်ဆိုးရတဲ့ကြက်တွေဖြစ်ခဲ့ဘူးပါတယ်အခု AI မှာတော့ deep fake လို့ခေါ်ပါတယ်ဒီကျွန်တော်တို့ fake ကိုတော်တော်နည်းပညာနဲ့တိတိကျကျအခု Taylor Swift လိုမျိုး video ဖန်တီးတာ deep fake တွေကလုံးဝအစစ်နဲ့ကွက်ကြဖို့တော်တော်ခက်ပါတယ်တော်ယုံတန်ယုံတမန်ငါရှန်ငါကြည့်လိုက်ရင်ပြဒနာအကြီးကျယ်တက်နိုင်ပါတယ်အဲ့တော့ကျွန်တော်ထင်တယ်ဤပညာမြင့်လာတဲ့အများအစောတော့ဒီ misinformation disinformation malinformation ပေါ့ဗျာကျွန်တော်တို့သတင်းအတုရောဟိုအမှန်တဝက်အမှားတဝက်ရောရည်ရချက်ရှိရှိနဲ့ malinformation လောက်တာတွေရောပို့သုံးလာတော့လူတွေကပို့ပြီးရှုပ်ထွေးကုန်ပါတယ်ဒီသတင်းတုတွေကလည်းလွတ်လပ်စွာစီးစင်းနေပါတယ်အဲ့ပုံမှာတော့တုံ့ပြန်ဖို့ကောင်းတာတော့ MIL ပေါ့ဗျာ media information literacy ပေါ့ဒီမှာတော့ digital information literacy ကိုအများကြီးကြည်ကြည်ပြန်ပြန်ပို့ပြီးသုံးလာဖို့ရှိတယ်ပညာရေးစနစ်တွေမှာထည့်လာဖို့ရှိတယ်ပို့အန်နယ်များတယ်တက်ရောက်မှုကြီးမယ်ပို့ရှုပ်ထွေးလိမ့်မယ်အဲ့ပေါ်မှာသူသဖြင့်တော့လူမျိုးရေးလိုကိစ္စမျိုးပေါ့နော် race ကိစ္စခုလို AI ပေါ်တဲ့အခါသူသဖြင့် conflict တွေမှာအဲ့လို deep fake တွေကတသနာအကြီးရှိတယ်လို့အများကြီးလဲဟိုဖြည့်ရှင်းဖို့လိုပါလိမ့်မယ်ဒီအရေကိုအင်းနဲ့အားနဲ့လုပ်တယ်လို့အင်းနဲ့အားနဲ့ပြန်ဖြည့်ရှင်းနိုင်အောင်လဲပြင်ဆင်ထားတဲ့လို့ပြောပြစေဆရာကြီ
းဟုတ်ကဲ့โอเคခုနလူမျိုးကိစ္စဆက်သွားတော့ကျွန်တော်ဒီဘာသာရေးကိစ္စတစ်ခုပေါ်လာခဲ့တာကိုသွားပြီးတတိယပါတယ်ဒါပြီးခဲ့တဲ့လဩဂတ်စတာတို့ပါပေါ့เนาะဒါလလယ်ပိုင်းမှာဒါအိန္ဒိယနိုင်ငံဥဒါပါဒေတာပါအသက်14နှစ်အရွယ်ကျောင်းသားအချင်းစကားညကြရမှာဒါထုတ်ဖို့တစ်ခုဖြစ်ပါတယ်ဒါပေမဲ့တည်သွားတဲ့လူကဟိန္ဒူဖြစ်ပြီးတော့ထိုးတဲ့ကျောင်းသားတွေကမွတ်စလင်ဖြစ်နေပါတယ်ဆိုတော့ဒါကလူမှုကိုရဲ့ပုံမှာပြန်သွားတဲ့ခါကျတော့ဟိန္ဒူမွတ်စလင်ရံပွဲဖြစ်နေလှုပ်ဆော်လာဆိုတော့အဲ့ဒီမြို့မှာတကယ်လဲဒါဘာသာရေးအဓိကကြီးဖြစ်ခဲ့တယ်เนาะဒါနဲ့ထိုးတဲ့မွတ်စလင်ကောင်တွေရဲ့မိဘတွေဒါသူတို့ကအိမ်ပိုင်ပြီးရှိပါဘူးငှားနေရတာပါအဲ့ဒီငှားနေတဲ့အိမ်ကိုလည်းတစ်တော်ပိုင်ကြီးဆိုပြီးတော့အာဏာပိုင်တွေကဒါမြေဒူးဆက်ကြီးတွေနဲ့ဘူဒူဇာကြီးတွေနဲ့ဖြိုချပစ်လိုက်ပါတယ်ဆိုတော့တည်တင်းအတုတွေနဲ့ဘာသာရေးယုံကြည်မှုဆိုင်ရာပဋိပက္ခတွေဖြစ်နေတဲ့အဓိကကောဘလောက်ကြီးမလာတယ်အထူးသဖြင့်မြန်မာနိုင်ငံချင်းဒီမှာပေါ့
အခုဆရာပြောသွားတဲ့အခြေအနေနဲ့ကက်စင်စင်တကယ်က ยาไข่มาဖြစ်သွားတာတီရာတွေဆိုတော့မင်္ဂလာတယောက်ကိုမရင်းချင်းမှုဖြစ်တယ်အဲ့မှာအစောနောက်ဖြစ်ရုပ်ဖြစ်စဉ်ရာဇွေးပြင်းမှုမဟုတ်ဘဲနဲ့အခြေတည်တွေတက်လိုက်တယ်နော်ဗုဒ္ဓဘာသာယခိုင်အမျိုးသမီးကိုမွတ်စလင်ဟိုနေ့ကကောင်းလေးတယောက်ကမရင်းချင်းလိုက်တယ်ဆိုရင်သူကလူနှစ်ယောက်မရင်းမှုကနေပြီးတော့ဘာသာရေးပဏိပတ်ခအသွင်ပေါင်းသွားတယ်အစွမ်းဆရာပြောတဲ့အိန္ဒိယစတိုရီလိုပါပ haria, nyama bimale, nyama biara biara konflika tige pini na ba. Aku na zonto yara, huni toro mnyama aku Christian ibago toro tada na shala, no? Baada ya kithri siro baada ya Christian usu debo, aku mungazari tili. Adaria Christian niu tada na shala, dudu biano tia neliro baada piari piadero, aku nyama biya konda ma, aib dabo ne piabo ma chrau ne piani dabo uno. To the piano, through the Buddha Badae and the through Nazi Lunazi Tabada whenever. To the piano, the Lena Company Bacalum of Bureau of Bene, Christian in a Buddha Bada Ponga New, Lashi Nema Bima, Tony Bade, Amadama, and a Tibare. I look at any umia, Tabula, Trila Biso, no, Taman and Nasa Dona Pogi, Dine, the Dine, Pinamiasina Pochibo, Dovare Lubiobia Zai.
โซโลดาอ่อตะเกเรนลุลเลลิไม่แชร์เว้นะตะจาซินดาบิตะยอกหมู่จีเดอะพอเรมาแฟชั่นเกมเมคานิซัมเนี่ยปะตะโลอะเวลเลเบิลแพลตฟอร์มเนี่ยอะหมายอีพอเนบิโลตะเรนสกาปาบะยะจะกันนะโอเคเจซูอะหมายอีเดมาเลกูโดยโอเคครับเจซูว่าเจอะอะคูสวยเดเต็มปะตวาเกเดลูกาတော့ลุลัดตอนิมาเบรคคอนซีทรีมูอุโตโซดาဖြစ်ပါတယ်ကျွန်တော်တက်ပါဦးခင်ဗျာ
တရမှာတရင်တူအန်ရကိုဥတ္တမောင်တန်ဥတ္တောဇာလနဲ့ဆွေးနွေးကြတာပါအခုဒုတိယပိုင်းနိုင်ဝမ်မှာမကြခင်မှာပေါ့နော်နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားဥရိယာတီနဲ့တရင်တွေတက်ကသုဒအစီအစဉ်တွေစက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူယုတ်တန်လိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မှာနောက်တော့လူမှုကွန်ရက်ဆိုင်မှာတွေဖြစ်တဲ့ လိုင်းဒိုမီတာ59ကီလိုဟတ်60ရှစ်၅ရုပ်အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလံမီတာ190ကီလိုဟတ်15005ရုပ်အနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည7:00ကနေ7:00ထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါရခင်ဗျာ။မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ။
VOA American သံရဲ့စနေညအစီအစဉ်တွေကိုညစနေနေ့အထိဆက်ပြီးတော့တရရထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်ခံပါလဲ။နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရိယာတီနဲ့သတင်းတွေကသုတအစီအစဉ်တွေမလာခင်အာရှနိုင်ငံအစီအစဉ်ပါ။တရုတ်နဲ့ဂျပန်အမေရိကန်တို့တင်မာမှုတွေကိုပြောထားပါတယ်။ တရုတ်လေရင်တင်သင်္ဘောဂျပန်ချုပ်ချာရှိပိုင်နက်ထဲဝင်ခွဲလို့ဂျပန်ကကန့်ကွက်လိုက်ပါတယ်။နောက်ထိုင်ဝမ်ကိုစစ်လက်နက်ပစ္စည်းရောင်းလို့ဆိုကအမေရိကန်ကုမ္ပဏီတချို့ကိုတရုတ်ဘက်ကတန်ခတ်လိုက်ပါတယ်။နောက်တရုတ်မှာဆယ်နှစ်သားဂျပန်ကလေးငယ်သေဆုံးပြီးတရုတ်ရှိဂျပန်တွေသတိထားနေထိုင်မှုဂျပန်ဆွေးရကသတိပေးလိုက်ပါတယ်ကိုစုံမှုကျော်ပြောပြပေးပါဦးခင်ဗျာ။
တရုတ်လေယာဉ်တင်သင်္ဘောလျောင်နှင်းဟာဂျပန်အချုပ်အခြာရေပိုင်နဲ့ကွန်တီဂျူးယပ်ဝါတာအတွင်ပြီးခဲ့တဲ့စက်တင်ဘာလ17ရက်နေ့ဗုဒ္ဓဟူးနေ့ကဝင်ရောက်ခဲ့တယ်လို့ဂျပန်အစိုးရကဆွဆွဲပြီးတရုတ်ကိုကန့်ကွက်ခဲ့ပါတယ်။တရုတ်လေယာဉ်တင်သင်္ဘောနဲ့ဖြတ်သင်္ဘောနှစ်ဆင်းပါတရုတ်စစ်သင်္ဘောအုပ်စုဟာဂျပန်ကန်ယူရန်ကနေရေမှန်20လေးမှန်အတွင်းမှာရှိတဲ့ဂျပန်ရေ ထိုင်ဝမ်ကျွန်းရဲ့အရှိဘက်ဂျပန်အိုကီနာဝါဒေသအနောက်ဘက်အစွန်ဆုံးကယိုနာကုနီကျွန်းနဲ့အီရီယိုမိုတေကျွန်းတွေအနီးဖြတ်တန်းသွားခဲ့တာဖြစ်ပါတယ်ဒီကိစ္စဂျပန်ကတရုတ်ကိုကန့်ကွက်ခဲ့ပါတယ်ဂျပန်အစိုးရအကြီးအကဲဝန်ကြီးဟီရိုရှိ
မော်ရီယာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်။ဝါကွနီအယောဘီခိုနိုချီကီနိုအန်ဇန်ဟိုရှိုကန်ကျိုနိုကန်တန်ကာကွန်ပန်နိုဂျီယာကျွန်တော်တို့အမျိုးသားလုံခြုံရေးအရာဖြစ်စေဒေတာတွင်လုံခြုံရေးအရာဖြစ်စေဒီကိစ္စဟာလက်ခံနိုင်စရာမရှိပါဘူး။ကျွန်တော်တို့ရဲ့စိုးရိမ်ပူပန်မှုကိုတန်တမန်ဆက်သွယ်ရေးကနေတဆင့်တရုတ်အစိုးရကိုပြောဆိုခဲ့ပါတယ်။
တရုတ်အစိုးရဘက်ကတော့သူတို့တင်မောတွေဟာတရုတ်နိုင်ငံဥပဒေအရရောနိုင်ငံတကာဥပဒေတွေနဲ့အညီပါခုံပေါင်းသွားတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်ကစက်တင်ဘာလ၁၈ရက်နေ့ဗိုလ်ထူးနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုခဲ့ပါတယ်။ တရုတ်ဟာဂျပန်ရေနဲ့လေပိုင်နဲ့အတွင်ကျူးကျော်ဝင်ရောက်မှုတွေဒီနှစ်ပိုင်းအတွင်အကြိမ်ကြီးများလာခဲ့ပြီးဂျပန်အနီးရုရှားနဲ့ရေလေပူးတွဲလေ့ကျင့်မှုတွေလည်းတိုးလာတဲ့အတွက်ဂျပန်အစိုးရကစိုးရိမ်ပူပန်ကြောင်းပြောဆိုထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ၅ရက်နေ့တုန်းကလည်းဂျပန်ရေပိုင်နဲ့အနီးမှာတရုတ်နဲ့ရုရှားကမ်းခြေစောက်တပ်တွေပူးတွဲလေ့ကျင့်ခဲ့တယ်လို့စက်တင်ဘာလ၉ ယုတ်ကအမေရိကန်ကုမ္ပဏီ၉ခုကိုစက်တင်ဘာလ၁၈ရက်နေ့ဗုဒ္ဓဟူးနေ့မှာပဲတန်ခတ်အရေးယူလိုက်ပါတယ်။ဒီကုမ္ပဏီတွေရဲ့တရုတ်ပြည်မှာရှိတဲ့ငွေကြေးနဲ့ပိုင်ဆိုင်မှုတွေကိုလည်းသိမ်းယူခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဂျန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
။美国向中国台湾地区出售武器，严重违反了一个中国原则。
美国ကထိုင်ဝမ်ကိုအခုလိုစစ်လက်နဲ့ပစ္စည်းရောင်းချနေတာဟာတရုတ်ပြည်တပြည်တည်းဆိုတဲ့မူဝါဒကိုချိုးဖောက်တာဖြစ်ပြီးတရုတ်နဲ့အမေရိကန်ကြားသဘောထူထားတဲ့အချက်၃ချက်ကိုလည်းချိုးဖောက်တာကြပါတယ်တရုတ်ရဲ့အချုပ်ချာပိုင်မှုနဲ့လုံခြုံရေးကိုချိုးဖောက်တာပဲဖြစ်ပါတယ
်ထိုင်ဝမ်ကိုအမေရိကန်ပြည်ထောင်စုကတိုက်လေရင်တွေနဲ့ပတ်သက်တဲ့ပစ္စည်းဒေါ်လာ128တန်းပိုးရောင်းပေးဖို့ပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့တင်းလာနေတုန်းကအတူတူပေးခဲ့ပါတယ်တရုတ်ကတော့ထိုင်ဝမ်ကိုသူပိုင်လို့ပြောဆိုထားပြီးထိုင်ဝမ်လွတ်လပ်ရေးကြိုးပမ်းမှုကိုအချိန်မရွေးတိုက်ခိုက်ချေမှုန်းသွားမယ်လို့ပြောဆိုထားပါတယ်ပြီးခဲ့တဲ့ဂျပန်ကပဲထိုင်ဝမ်ရေလက်ကြားကိုဂျာမနီစစ်သင်္ဘောနှစ်ဆင့်ဖြတ်တန်းသွားတာနဲ့အမေရိကန်စစ်လေယာဉ်တစ်စင်းဖြတ်တန်းသွားတာတွေကိုတရုတ်ကကန့်ကွက်ခဲ့ပါတယ်အမေရိကန်နဲ့ဂျာမနီကတော့နိုင်ငံတကာပိုင်နဲ့မှဖြတ်တန်းသွားလာတာဖြစ်တယ်လို့ပြောဆိုထားပါတယ်တရုတ်ကတော့ထိုင်ဝမ်ရေလက်ကြားမှာဖြတ်တန်းသွားတဲ့သင်္ဘောအားလုံးကိုစောင့်ကြည့်နေပြီးပြီးခဲ့တဲ့အင်ကာနေကမှတ်တမ်းတွေကိုထုတ်ပေါ်ပြသခဲ့ပါတယ်အထူးသဖြင့်တော့အမေရိကန်နယ်သာလန်ကနေဒါဩစတြေးလျဂျာမနီစတဲ့နိုင်ငံကသင်္ဘောတွေဖြစ်ပါတယ်အခုလိုအချိန်မှာပဲပြီးခဲ့တဲ့စက်တင်ဘာလ17ရက်နေ့ဗုဒ္ဓဟူးနေ့မှာတရုတ်ပြည်ရှင်ချမ်းမှာရှိတဲ့ဂျပန်စာသင်ကျောင်းကနေပြန်လာတဲ့အသက်10နှစ်အရွယ်ဂျပန်ကလေးငယ်တဦးဓာတ်နဲ့ထိုးတိုက်ခိုက်ခံရတဲ့အတွေ့ကလေးငယ်သေဆုံးသွားခဲ့ပါတယ်ကလေးငယ်သေဆုံးမှုအတွက်လွန်စွာစိတ်မကောင်းဖြစ်ကြောင်းနဲ့မိသားစုကိုဂျပန်အစိုးရကအကူအညီပေးသွားမယ်လို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုကိုကာမီကာဝါကကြာတာပရင်းနေ့မှာပြောဆိုခဲ့ပါတယ
်။中国側もそうしたことについては安全対策しっかりてするようにという申し入れをしてきたところでありますので。
တရုတ်ပြည်မှာရှိတဲ့ဂျပန်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်ဘလို့ကြိုတင်ပြင်ဆင်မှုတွေနဲ့ရှေ့ဆက်လှုပ်ဆောင်ပေးမလဲဆိုတာကိုတရုတ်ကိုအခိုင်အမာမေးမြန်းပြောဆိုသွားမှာပါ
။ကလေးငယ်ကိုတိုက်ခိုက်ခဲ့တယ်လို့တန်တရားရှိသူကိုတရုတ်အာဏာပိုင်တွေကဖမ်းဆီးထားတဲ့အတွက်ဘလို့ရည်ရွယ်ချက်နဲ့တိုက်ခိုက်ခဲ့တယ်ဆိုတာကိုစုံစမ်းဖြေရှင်းပေးဖို့တရုတ်အစိုးရကိုတောင်းဆိုထားတယ်လို့လည်းဂျပန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ပြီးခဲ့တဲ့ဇွန်လတည်းတုန်းကလည်းတရုတ်ပြည်တောင်ပိုင်းဆူဂျိုးမှာရှိတဲ့ဂျပန်စာသင်ကျောင်းကျောင်းကားဂိတ်မှာဂျပန်သားအမိကိုဓာတ်နဲ့ထိုးတိုက်ခိုက်ခဲ့ပါတယ်။ဝင်ရောက်တားဆီးသူတရုတ်နိုင်ငံသားတဦးသေဆုံးသွားခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်တရုတ်ပြည်မှာနေထိုင်ကြတဲ့ဂျပန်နိုင်ငံသားတွေအနေနဲ့သတိဝိရိယနဲ့နေကြဖို့ဂျပန်အစိုးရကတိုက်တွန်းထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်တရုတ်နဲ့ဂျပန်အမေရိကန်တို့တင်မာမှုတွေကိုကုဆောင်မှုကြောင့်အာရှနိုင်ငံရေးအစီအစဉ်မှာပြောပြခဲ့တာပါအခုတော့လေယာဆိုင်ပြိုရေးသတင်းတွေပါရာဂီမုန်တိုင်းကြောင့်လေယာပျက်စီးမှုချီပြီးသီးနှံစေးတက်ကုန်တာအပအဝင်ကိုပြောထားပါတယ်ရာဂီမုန်တိုင်းတံကြောင်မိုးစဘာစိုက်ခင်းတွေပါဝင်ရာသီးနှံဧကပေါင်းသိမ့်ချပြီးရေလွှမ်းမှုခံရလို့ပျက်စီးကုန်တာကြောင့်ပြန်လည်ထူထောင်ဖို့ခက်ခဲသွားပြီလို့တောင်သူတွေကပြောဆိုထားပါတယ်ဒီသတင်းတွေပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံစင်းတို့အတက်ကျကရောဘယ်လိုရှိပါလဲဒီသတင်းတွေကိုစူးစီးပြီး Farmer Times Media အဖွဲ့ကပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချက်မြင့်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ဘိုးစဘာစိုက်ခင်းတွေအပါအဝင်မြေပဲနှမ်းစတဲ့တိနံဧကပေါင်းများစွာရေလွှမ်းမှုခံလိုက်ရတဲ့အပြင်ကျွဲနှွားတွေပါတေဆုံးကုန်လို့တောင်သူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်။ယာဂီတိုင်ဖုန်းမုန်တိုင်းအချိန်ကြောင်းစက်တင်ဘာ9ရက်ကစလို့မြန်မာနိုင်ငံနေရာအနှံ့အပြားမှာမိုးတဲထန်စွာရွာသွန်းခဲ့ပြီးရှမ်းပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊မန္တလေးတိုင်း၊ပဲခူးတိုင်း၊မကွေးတိုင်းတို့ကမြို့နယ်ပေါင်း90ကျော်မှာရေပေးကြုံတွေ့နေရပါတယ်။ရေကြီးနှမြုပ်မှုကြောင့်စပားနဲ့ယာတိနံမျိုးစုံစိုက်ရေကပေါင်း6,400ကျော်ပျက်စီးခဲ့ပြီးကျွဲနွားတွေအပါအဝင်တရိတ်ဆန်မျိုးစုံ32,000ကျော်တည်ဆုံးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါဗျ။ရေပြန်လဲကြာဆင်းနေတဲ့ကလောနဲ့အောင်ပန်းဒေသကပြောင်ခရမ်းကျင်ဂေါ်ဘီငရုတ်ကြံဆိုင်ခင်းအများစုမှာရွှွန်နွန်တွေဖုံးလွှမ်းကုန်လို့ပြန်လဲထွန်ရက်ဖို့တောင်အချိန်ယူလောက်ကင်ရမှာဖြစ်တယ်လို့အောင်ပန်းမြို့ဒေသခံတောင်သူတဦးကပြောပါဗျ။အလားတူပဲခူးတိုင်းအေအော်ရီတိုင်းနဲ့နေပြည်တော်ပြည်မနာဒေသဘက်တွေမှာလည်းမိုးသဘာဆိုင်ခင်းတွေအပါအဝင်မြေပဲနှမ်းကလည်းပဲပြောင်စတဲ့ရာသီနံစိုက်ခင်းတွေရင်းနှီးမြုပ်ပျက်စီးခဲ့ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UN OCHA ကတော့မြန်မာတိုင်းငံလုံးမှာရေပေးတင့်သူ6,300,000လောက်ထိရှိနိုင်တယ်လို့စက်တင်ဘာ16ရက်နေ့ကထုတ်ပြန်ထားပါတယ
်။ချက်သူမီတေးကစိုက်ပျိုးစရိတ်ချက်သိန်း40ကျော်တိောက်ရှိလာလို့တောင်းသူတွေအခက်တွေ့နေပါတယ်။စက်တုံစီပါဝင်လေယာစိုက်ပျိုးရေးတုံတွင်အစုစင်းတွေကအဆမတန်မြင့်တက်လာတာကြောင့်အခုနှစ်မိုးကျသွန်းနီးစိုက်ပျိုးမှုကုန်ကြစရိတ်ကနေရဒေတာပေါ်လိုက်ပြီးတေးကကိုချက်သိန်း40ကျော်ထိရှိလာတယ်လို့တုံသူတွေကပြောပါတယ်ပြီးခဲ့တဲ့ဆောင်းရဒီကချက်သူနီတေးကကိုစိုက်ပျိုးစရိတ်30ကျော်သာကုန်ကြခဲ့တာပဲဖြစ်ပါတယ်အခုနှစ်မှာကုန်ကြစရိတ်မြင့်တက်မှုနဲ့သူတိုက်ပွဲတွေကြောင့်တီးနယ်တွေမရိတ်သိမ်းလိုက်ရပဲစိုက်ပျိုးစရိတ်ဆုံးရှုံးမှုကိုစူးရင်နေကြတယ်လို့မလိုင်မြို့နယ်ကကျေတွန်စိုက်တောင်သူတူကပြောပါတယ်အခုနေ့မှာတအေးကကိုရောင်းတန်းဝင်တဲ့ကျေတွန်ဤပိတ်တာချင်း 9,000 လောက်ထွက်ရှိပြီးတပိတ်တာကို 1,500 ကျပ်စီလောက်တားရရှိမယ်ဆိုရင်ထိုက်တက်တဲ့အကျိုးမြတ်ကိုရရှိနိုင်မယ်လို့တောင်သူတွေကဆိုပါတယ်တဘာဝဘီဒီရဲ့ကြောင့်ယောဂပူတွေဝင်ရောက်လို့အထွက်နှုတ်ရကြပျက်စီးခဲ့မယ်ဆိုရင်တော့ကျက်သွန်ဆိုင်တောင်သူတွေအရှုံးပေါ်နိုင်တယ်လို့စကိုင်းမျိုးကကျက်သွန်ဆိုင်တောင်သူတို့ကသုံးသက်ပြောဆိုထားပါတယ
်မော်တိုင်းဝင်ရောက်ပြီးနောက်မှာအခြေခံစားတောက်ကုန်ဟင်းသီးဟင်းရွက်ဈေးနှုန်းတွေအစမတန်မြင့်တက်နေပါတယ်နိုင်ငံအနှံ့ရေကြီးရေလျှံမှုတွေကြောင့်လမ်းမဆက်သွယ်ရေးပြတ်တောက်မှုတွေဖြစ်ပေါ်နေလို့အခြေခံစားတောက်ကုန်တွေအပါအဝင်ဟင်းသီးဟင်းရွက်နဲ့ကုန်စည်တည်နှံဈေးနှုန်းတွေပါအစမတန်မြင့်တက်လာတယ်လို့စားသုံးသူပြည်သူတွေနဲ့ရောင်းချသူတွေကပြောပါတယ်။ရာဂီမုန်တိုင်းစတင်ဝင်ရောက်ခဲ့တဲ့စက်တင်ဘာ9ရက်ကနေ16ရက်နေ့ထိရန်ကုန်မြို့တင်းကုန်းဈေးကြီးကိုဟင်းသီးဟင်းရွက်ကုန်စည်ကားအဝင်ရော့ကျခဲ့တာကြောင့်ဈေးနှုန်းတွေအစမတန်မြင့်တက်လာတာလို့တင်းကုန်းလက်ကားဈေးကြီးမှာကုန်စည်တည်နှံလက်လီလက်ကားရောင်းချနေတဲ့မခိုင်ဝါမော်ကပြောပါတယ်။
အော်လေကုန်ကားတွေကဒါ3ရက်ကျတဲ့အဝင်လေးမျိုးလုံးဝအစ်စ်ဝင်လိုင်းကြီးရှိတော့အကုန်ဒုက္ခများကုန်နေပေါ့နော်အဲ့မှာဒီတက်တာတွေတိုင်းလည်းရှိပြီးတော့အဲ့လိုဒါအဲ့အကြောင်းမျိုးပေါ့နော်ကိုယ့်ဖောက်တယ်မျိုးကိုမနေချင်ညရောင်းနေရတာဒီမှာအခုလိုလေနာနေနေနေပန်းကောက်ပြီးဆိုလို့ရှိရင်လက်ကြံကုန်သွားပြီခဝဲကြီးဆိုလည်းဒါလောလောဆယ်ပြတ်သွားတယ်အဲ့လိုအခြေအနေရှိနေဒီမှာအေးအဓိကတော့လေကုန်စည်ပြီးမှန်ဆိုရင်ချမ်းမြေတောင်ပိုင်းဘက်ကအဓိကပဲဝင်တာလေအဲ့ဘက်ကုန်တွေကအခုမဝင်နိုင်တာလည်းဟိုယူကြီးပါကြီးနေဆိုတော့ဒါတစ်လကျော်နှစ်လကျော်လောက်ရှိနေပြီဆိုတော့အဓိကကတော့သာဆိုလို့ရှိရင်အခုဆိုရင်မအောင်နေကြတော့ရန်ကုန်မှာမှော်ပြီးတဲ့ဒီနောက်ပြီးတော့ ARV တိုင်းပတ်ဒီပေါ့နော်အဲ့ရနေဝင်ရေကုန်ကြီးကြီးပေါ့ဒီတဲ့ရတာခင်ဗျားညာပြောရဲတက်တယ်တက်တယ်ဆိုတာတက်ချင်အောင်တက်နေရတာမဟုတ်ဘူးခင်ဗျားတက်တယ်ဆိုတာလဲဒါကုန်တင်ကြီးဒီကောင်လေးတက်တာလေပြီးရမလားဟိုပါလေကုန်ကားကားဈာညာအနေထားလေလက်မဆက်တွေအနေထားကြောင်လည်းဒါမျိုးတက်တာမျိုးဖြစ်တယ
်ရန်ကုန်မြို့ကကုန်စည်တည်နှံလက်လီဈေးကွက်ထဲမှာစက်တင်ဘာပထမအပတ်ကကစုံရတစည်းကို800ကျပ်ချမောင်ရတစည်းကို300ခရမ်းညင်သည့်တပိတ်တာ3500အာလူတပိတ်တာ4000ဂေါ်ဘီတပိတ်တာကို1000ကနေ3000ကျပ်ထိပေါက်ဈေးရှိခဲ့ပါတယ်မုံတိုင်းဝင်ရောက်ပြီးစက်တင်ဘာဒုတိယပတ်မှာတော့ကစုံရတစည်းကို1000ကျပ်ချမောင်တစည်းကို400ခရမ်းညင်သည့်တပိတ်တာကို6000အာလူတပိတ်တာ8000ကျပ်နဲ့ဂေါ်ဘီတစ်ထုပ်ကို9000ကနေ1000ကျပ်ဝန်းကျင်ထိမြင့်တက်နေပါတယ် ရေလွှမ်းမိုးခံခဲ့ရတဲ့နယ်ဒေသတွေမှာတော့ကောင်စိန်နှောင်းကအခုထက်ပိုမိုမြင့်တက်နေတဲ့အပြင်ဝယ်ယူမရတဲ့အခြေအနေတွေနဲ့ပါပြည်သူတွေကရင်ဆိုင်နေရတာဖြစ်ပါတယ်။လက်တလောရေပေးတင့်ဒေသတွေမှာအခြေခံစားတောက်ကုန်ကြက်ဥကိုတောင်ဝယ်ယူဖို့ခက်ခဲနေပြီးဝမ်းပြက်ဝမ်းလျှောယောဂါအတွက်ဓာတ်စားထုံးတဲ့အခြေခံဆေးဝါးတွေလည်းလိုအပ်နေတယ်လို့တောင်ငူမြို့ခံဦးစိုးဝင်းကပြောပါတယ်။ဟင်းဒီဟင်းရွက်နဲ့ရာသီပေါ်တီးနှံဆိုင်တောင်သူတွေဟာစိုက်ပျိုးရေးသွင်းအားစုဇေယိမ့်နဲ့အလုတ်သမားငှားရမ်းကအစမတန်မြင့်တက်လာပေမဲ့စိုက်ပျိုးထွက်ရှိတဲ့တီးနှံတွေဈေးကျဆင်းပြီးဈေးကွက်ပြောင်းနေချိန်မှာအခုလိုတဘာဝဘေးအန္တရာယ်နဲ့ပါထပ်မံရင်ဆိုင်နေရတာဖြစ်ပါတယ်
။မုံတိုင်းတန်ကြောင်လေယာတွေပြန်ထူထောင်ဖို့ခတ်သွားတာကို Farmer Times Media အဖွဲ့ဖော်ပြခဲ့တာပါ။အခုတော့ဥတုရာသီနဲ့အနာဂတ်အစီအစဉ်မှာဒီတဘာဝဘေးဒဏ်နဲ့မတန်ဆွမ်းဘဝကိုပြောထားပါတယ်။တဘာဝဘေးဒဏ်တွေရင်ဆိုင်နိုင်ရေးမတန်ဆွမ်းသူတွေကိုအစိုးရဘက်ကကြိုတင်ပြင်ဆင်ပေးတာမျိုးလွန်ခဲ့တဲ့ဆယ်နှစ်ကနေခရီးအထိကနေ့အထိကမ္ဘာတဝန်းလုံးမှာလစ်ဟင်းနေတာကိုကုလသမဂ္ဂရဲ့ဆက်စစ်မှုတွေမှာတွေ့ခဲ့ရပါတယ်။အလားတူစင်ကာပူတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံတဲကမတန်ဆန်းသူတွေအနေနဲ့ရောတဘာဝဘေးဘလို့ရင်ဆိုင်နေကြပါလဲ။နားလောင်ပြောပြပေးပါအောင်ခင်ဗျာ
။ကမ္ဘာအနှံ့တဘာဝဘေးဒဏ်တွေအကြီးအကျယ်ကြုံတွေ့လာရပေမဲ့လည်းသက်ဆိုင်ရာအစိုးရဖက်ကမတန်ဆွမ်းသူတွေအတွက်ကြိုတင်ပြင်ဆင်ပေးမှုတွေဟာလွန်ခဲ့တဲ့ဆယ်နှစ်လောက်ခရဲကတိုးတက်မှုမတွေ့ရပါဘူး။ကမ္ဘာလူဦးရေရဲ့16ရာခိုင်နှုန်းဟာမတန်ဆွမ်းသူတွေဖြစ်ပြီးအဲ့ဒီအထက်က80ရာခိုင်နှုန်းကတော့စီးရဲနွမ်းပါတဲ့တိုင်းပြည်တွေကဖြစ်ပါတယ်။ရေကြီးရေရှမ်းမှုတွေပိုအဖြစ်များလာတဲ့မြန်မာနိုင်ငံမှာတော့ရေတွေကြီးတဲ့အခါကြုံရတဲ့အခက်အခဲတွေကိုရန်ကုန်မြို့ကအမြင်အာရုံချိုးတဲ့သူအမျိုးသမီးတူက VOA ကိုအခုလိုပြောပါတယ်
။လမ်းပြပောင်းနေမှာညောင်းပုံးလေးမရှိတဲ့အခါကျရင်ကြုံကြသွားမှလားအဲ့လိုမျိုးတွေပေါ့နော်အဲ့လိုလမ်းမကရေကြီးနေပြီဆိုရင်တော်တော်လေးကိုမလျှောက်ရင်းရောလမ်းမရုံမှာရေကြီးဝင်တာအိမ်ကြီးတည်းကြီးပါရေကြီးဝင်တာပေါ့နော်အဲ့လိုရေကြီးဝင်ပြီဆိုလို့ရှိရင်တခြားမွေပါကင်းမအကုန်ပါလာတာပေါ့နော်ဆိုတော့နောက်တစ်ခုရေကြီးရဲ့ချက်ပြီဆိုလို့ရှိရင်အဓိကတော့ဓာတ်ကြိုးတွေပြတ်ကြတာကြောက်တာ
ဒီကနေ့ကဘာမှာကဘာပုံနေမှုကြောင့်သဘာဝဘေးအန္တရာယ်တွေလည်းပိုးပြီးတော့ပြင်းထန်လာနေပြီးမတန်ဆွမ်းသူတွေကတခြားတာမန်ပြည်သူတွေထက်လေးဆလောက်ပိုးပြီးတော့ရင်ဆိုင်ကြုံတွေ့နေရတာပ
ါနောက်ကနောက်ပိုင်းမှာအဝေးတော့ပို့စားကြည့်ကြနာရေးဆိုပြီးပြေးလာတာပေါ့နော်အခုတော်တော်များမိုးလေဝသတင်းတွေတော့ကြီးကြရယ်ပေါ့အဲ့ခါတော့အချင်းချင်းတော့လက်တို့ကြရယ်အဲဘယ်မှာတော့မိုးကြည့်မယ်နော်မုန်တိုင်းရှိရယ်နော်အဲအဲ့လိုမျိုးတွေပြောကြရယ်အတိကတော့ဝေးတော့ပို့ကိုတို့တွေဒီဖုန်းတုံးနေမတန်ဆွမ်းနေလဲစိတ်ဝင်စားကြရယ်တို့နားထောင်ကြရယ်ဒီ platform တွေဘာတွေတောင်မှလည်းမတန်ဆွမ်းခွင့်ချက်တွန်းလို့ရတဲ့အနေအထားလည်းမရှိဘူးမမြင်တဲ့လူတယောက်လုံးလုံးချုံချုံလောက်လို့ရလောက်တဲ့အနေအထားလည်းမရှိဘူးအဲ့တော့အဲ့လိုမျိုးတွန်းနဲ့ပတ်သက်တဲ့ဒီ government ဖွဲ့စည်းမှာကအဲ့လို awareness တွေရှိမနေဘူးလို့ခံစားရတယ်။ဟို quick check တက်ဖို့ဆိုပြီးတော့အစင်ကြီးချောလုပ်ပေးခိုင်းရမှာအဲ့အစင်ကြီးချောကဒီ platform မှာတက်တဲ့အစင်ကြီးချောကြီးကအဲ့လိုအရင်ကြီးနေနေရမျိုးပေါ့ quick check တမတော့ပလက်လန်နေကြရတော့မယ်အဲ့လိုအများကြီးသိမနေဘူးပြီးနောက်တစ်ခုပေါ့နော်ဒီမတန်ဆန်းတက်ကိုတည်တန့်လုပ်ပေးတာကိုရှိမနေဘူးလို့ခံစားရတယ်။အခုလိုအနေထားမျိုးဆိုပုံတို့ပြီးပေါ့မတန်ဆန်းသူကခက်တိုင်းပါအဓိကတော့လူတွေကတကယ်ဒုက္ခအထူးထူးကြိုင်လို့ရောက်တာမတန်ဆန်းတဲ့လူကတန်ဆန်းတဲ့လူကကြိုင်လို့ရောက်တဲ့အချိန်မှာကိုမိသားစုလည်းကိုအရေးကြီးမှာပေါ့နော်ဒီမတန်ဆန်းကိုတိတိုင်ရဲ့လို့ကဘယ်သူကတော့သွားပြီးတော့ဟိုတကူးတကကင်မှာတော့မဟုတ်ဘူးပေါ့နော်အိမ်ထဲမှာဝုံတိုင်းဆိုပြီးတော့အဲတခုခုမီးလောင်နေလည်းပြချက်ချင်းပြေးမှာကိုကအိမ်ခပ်ပြေးမှာလေဘေးရလူခေါ်ပြီးပြေးဖို့ကအမတန်ဟိုသတိကြီးမှဘေးရလူပါမှာဟုတ်
အရေးပေါ်သတိဘေးစနစ်တွေမရှိသေးပေမဲ့ဖုန်းသုံးလာနိုင်တဲ့မတန်ဆွမ်းလူငယ်တွေကတော့လူမှုကွန်ရက်ပေါ်ကမိုးလီဝသသတင်းကိုစိတ်ဝင်စားနားထောင်ပြီးတော့အချင်းချင်းသတိပေးပါတယ်မတန်ဆွမ်းသူတူဖြစ်တဲ့မဝေဖူးကလည်းတဘာဝဘေးသူ့ရဲ့ချိုးတင်ပြင်းစင်မှုအကြောင်း VOA ကိုခုလိုပြောပါတယ
်ကျွန်မအနေနဲ့ကတော့လေအဓိကကတော့ဒီသတင်းအချက်အလက်နဲ့အဆက်အသွယ်မပြောင်းနေတယ်အထူးသဖြင့်ဒီ social media သတင်းတွေပဲဖြစ်ဖြစ်ပေါ့နော်ပြီးတော့ဒီကျွန်မကအခုလောလောဆယ်မှာကဟိုမိသားစုနဲ့နေထိုင်နေတဲ့သူဖြစ်တဲ့အတွက်ဒီအိမ်ရောက်ပေးနေတဲ့တဘာဝဘေးအနေနဲ့ပတ်သက်တဲ့ information လေးတွေတော့ရတာမျိုးတော့ရှိပါတယ်ရှင်ဟိုတခြား awareness တော့အများကြီးရှိနေရတော့မဟုတ်ပါဘူးအဓိကကတော့ကျွန်မတို့အတွက်ကဒီမုံတိုင်းရှိတာတို့ဒီလိုမျိုးအနေရရှိတဲ့တဘာဝဘေးအနေရလာတော့မယ်ဆိုလို့ရှိရင်အရေးကြီးဆုံးကတော့တဘာဝဘေးအနေရလာတော့မယ်ဆိုတာကိုကြိုတင်သိရဖို့အတွက်ဟိုပို့ပြီးတော့လိုအပ်ပါတယ်အကယ်၍လာရုပ်တရက်ပေါ့နော်ကျွန်တော်တို့မသိလိုက်ဖြစ်နေဒီလိုမျိုးဟိုရုပ်တရက်ရည်ကြီးရေချင်ဖြစ်တာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်တဘာဝဘေးအနေရမျိုးကိုကြိုပြီးတော့မသိလိုက်တာမျိုးပဲဖြစ်ဖြစ်အဲ့လိုမျိုးဖြစ်သွားတဲ့အခါဟိုတာမန်လူတွေတောင်ဒုက္ခရောက်ကြတဲ့အခါမှာကျွန်တော်တို့လိုမျိုးမတန်ဆွမ်းမှုရှိတဲ့လူတွေကနှစ်ဆပို့ပြီးတော့အချိန်ယူရတာဖြစ်တဲ့အတွက်နှစ်ဆသုံးဆပို့ပြီးတော့ဒုက္ခရောက်တာမျိုးတွေရှိပါတယ်ရှင့်
မတန်စွမ်းတွေကိုသဘာဝဘေးဒဏ်အတွက်အစိုးရပိုင်းကကြိုတင်ပြင်ဆင်ပေးတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သဘာဝဘေးဒဏ်လျှော့ချရေးယုံ UNDRR ကနိုင်ငံပေါင်း132နိုင်ငံမှာလူ 6,000 ကျော်ကိုမေးမြန်းစစ်တမ်းကောက်ယူခဲ့တာပါ။2023ခုနှစ်ဒုတိယအကြိမ်ကောက်ယူထားတဲ့စစ်တမ်းအရဖြည့်ဆို့ခဲ့သူတွေထက်က84ရာခိုင်နှုန်းတော့ဟာသဘာဝဘေးနဲ့ကြုံလာရင်ကြိုတင်ပြင်ဆင်မှုလုံးဝမရှိဘူးလို့ပြောပါတယ်။ဥပမာဘေးလူရထွက်ပြေးရမယ့်လမ်းကြောင်းတွေခေါလုံးရေးစခန်းတွေနဲ့အရေးပေါ်ဆန္ဒရိက္ခာဆေးဝါးစတဲ့ကြိုတင်ပြင်ဆင်မှုမျိုးတွေကိုဆိုလိုတာပါ။2023ခုနှစ်ရဲ့လိလာဆန်းစစ်ချက်မှာတော့တဘာဝဘေးဒဏ်ကြိုတင်တတိပိစနစ်တွေလုံလုံလောက်လောက်ရှိထားမယ်ဆိုရင်ဘေးလူရတင်ဆောင်ဖို့အခက်အခဲရှိမှာမဟုတ်ဘူးလို့မတန်ဆွမ်းသူ36ရာခိုင်နှုန်းကဖြေဆိုပါတယ်။2029ခုနှစ်မှာတကဘာလုံးအတွက်ကုလသမဂ္ဂရဲ့တဘာဝဘေးကြိုတင်တတိပိစနစ်တွေထားရှိနိုင်ဖို့ဆောင်ရွက်နေချိန်မှာပဲကျိုတင်အတိပေးစနစ်တွေရဲ့အရေးပါပုံကိုကဘာအနှံ့မှာမိမောင်းထိုးပြလာကြတာပါ။
အမတော့ဒီမတန်ဆွမ်းဌာနကြီးလို့ဆိုရင်မတန်ဆွမ်းအခွင့်အရေးတွေကိုသူကစာနဲ့အမြင်နဲ့ထိကိမ့်မှုပေးနေကြတယ်။ဥပမာပေါ့နော်ဒီဒီနိုင်ငံထဲမှာဆိုဖုန်းထဲမှာ message ရေးနေတယ်လို့မျိုးပေါ့နော်။အဲ့တော့ဒီသူတို့ချိတ်ဆက်ပြီးတော့မှဘယ်နေ့ဘယ်နေ့ဆိုလို့ရှိရင်ဘယ်လာဆိုလို့ရှိရင်ဘိုးဘိုးကြာရတယ်ဖြစ်တယ်။ဒီလိုလိုလေးဖြစ်နိုင်တယ်။အဲ့တော့မတန်ဆွမ်းတွေတက်ဖို့ဘာတွေထုတ်ပေးဘယ်လိုမျိုးအမြင်ကိမ့်မဲ့နေရာတွေမှာအကြီးကြီးနဲ့နေရာတွေမှာရှိထားပါသေးတယ်။တင်းအချက်လက်ကတော့ပေးတဲ့နေရာလို့ထင်တယ်
။မတန်ဆွမ်းသူတွေကိုတဘာဝဘေးဒဏ်ကနေလုံလောက်စွာအကအကွယ်မပေးဘူးဆိုရင်တော့ကုလသမဂ္ဂရဲ့မတန်ဆွမ်းသူများအခွင့်အရေးအပြည့်ပြည့်ဆိုင်ရာပြဋ္ဌာန်းချက်ကိုချိုးဖောက်ရာရောက်နိုင်ပါတယ်။အဲ့ဒီပြဋ္ဌာန်းချက်မှာတော့အစိုးရပိုင်းကမတန်ဆွမ်းသူတွေကိုတဘာဝဘေးဒဏ်ကနေအကအကွယ်ပေးဖို့အသေးအချာဆောင်ရွက်ထားပေးရမယ်ဆိုပြီးတော့ပြဋ္ဌာန်းထားပါတယ်။2015ပြည်လုံးနေကစပြီးတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာရရှိထားတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုသဘာဝဘေးဒဏ်ကနေကာကွယ်နိုင်ရေးဆိုတဲ့ UNDRR ရဲ့ပထမဆုံးသဘောတူညီမှုစာချုပ် Sendai Framework မှာတော့မတန်ဆွမ်းသူတွေကိုလည်းအကအကွယ်ပေးရမယ့်အစီအစဉ်ထဲမှာထည့်သွင်းဖို့နဲ့သဘာဝဘေးကြိုတင်တတိပိစနစ်တွေတစ်ကမ္ဘာလုံးမှာအကောင့်ထည့်ဖို့ဖော်ပြပါရှိပါတယ်။ကျမနှမလာပါ
တဘာဝဘေးဒဏ်နဲ့မတန်ဆွမ်းဘဝနှစ်လောင်ပြပြခဲ့တာပါအခုတော့သတင်းတွေတဲကသုဒ္ဓအစီအစဉ်မှာဒီတစ်ပတ်မှာတော့နျူကလ িয়ার လက်နက်ပပျောက်ရေးအကြောင်းပြောထားပါတယ်လူသားတွေပါဝင်သက်ရှိအားလုံးအတွက်အန္တရာယ်ကြီးလာတဲ့နျူကလ িয়ার လက်နက်တွေကမ္ဘာပေါ်မှာဘလောက်တောင်ရှိနေပါပြီလဲဒီလိုလက်နက်ကြီးတွေရောင်းနေပပျောက်သွားအောင်ဘလို့ကြိုးပမ်းနေကြသလဲဆိုတာနဲ့ပတ်သက်လို့မန်းညိုညိုလင်ကသတင်းတွေတဲကသုဒ္ဓအစီအစဉ်မှာပြောပြပေးပါအောင်ခင်ဗျာ
လူသားတွေရဲ့အသက်အိုးအိမ်စီစဉ်တွေကိုတခဏအတွင်းပြတ်သုံးသွားစေနိုင်တဲ့နျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်တွေပပျောက်ရေးအတွက်ဒီကနေ့ကမ္ဘာကြီးမှာသက်ဆိုင်ရာတာဝန်ရှိသူတွေကကြိုးပမ်းဆောင်ရွက်နေကြတာပါလွန်ခဲ့တဲ့1945ခုနှစ်မှာဂျပန်နိုင်ငံကဟီရိုရှိမာနဲ့နာဂါဆာကီမြို့ကြီးနှစ်မြို့အနုမြူဘုံကျဲတိုက်ခိုက်ခံရပြီးလူပေါင်း2,100ကျော်သေဆုံးခဲ့ရတဲ့အဖြစ်အပျက်တွေကြုံရပြီးတဲ့နောက်အခုလိုနျူကလ িয়ার အနုမြူလက်နက်တွေလုံးဝပပျောက်နိုင်ရေးစတင်ကြိုးပမ်းခဲ့ကြတာလည်းဖြစ်ပါတယ်။ဒီအတွက်ကုလသမဂ္ဂကလည်းကမ္ဘာလုံးဆိုင်ရာပါဝင်ဆောင်ရွက်နိုင်ရေးအတွက်နိုင်ငံတကာနျူကလ িয়ার လက်နက်အားလုံးပပျောက်ရေးနေဆိုပြီးနှစ်စဉ်စက်တင်ဘာလ26ရက်နေ့ကိုသတ်မှတ်ပေးခဲ့တာပါ။နျူကလ িয়ার လက်နက်ထုတ်လုပ်မှုပိုင်ဆိုင်မှုရောင်းချမှုစမ်းသပ်မှုတွေပပျောက်ရေးအတွက်1946ခုနှစ်ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံတွေအားလုံးသဘောတူညီချက်ချမှတ်ခဲ့ပြီးဒီသဘောတူညီချက်ဟာကုလသမဂ္ဂရဲ့ပထမဆုံးသဘောတူညီချက်လည်းဖြစ်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးကုလသမဂ္ဂရဲ့အဓိကတာဝန်ရှိသူအထွေထွေအတွင်းရေးမှူးအဆက်ဆက်ဟာအနုမြူလက်နက်ထုတ်လုပ်မှုနျူကလ িয়ার စွမ်းအင်အသုံးပြုမှုနဲ့အတူအဲ့ဒါတွေနဲ့သက်ဆိုင်တဲ့လူအစုလိုက်အပြုံလိုက်တိတ်ဆုံးစေနိုင်တဲ့လက်နက်တွေထုတ်လုပ်မှုကိုကန့်သတ်တားဆီးနိုင်မှုအတွေ့လုပ်ငန်းစဉ်တွေကိုဒီဇိုင်းမမှန်စတင်ဆောင်ရွက်ခဲ့ကြတာပါနိုင်ငံတကာမှာဒီလိုအနုမြူလက်နက်နဲ့နျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်ထုတ်လုပ်မှုတွေအပေါ်သတိပြုလာမိစေဖို့အတွက်အသိပညာပေးလှုပ်ရှားမှုတွေဆောင်ရွက်တဲ့အနေနဲ့2009ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာပြုလုပ်တဲ့64ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာဩဂုတ်လ29ရက်နေ့ကိုနိုင်ငံတကာနျူကလ িয়ার စမ်းသပ်မှုစန့်ကျင်ရေးနေ့အဖြစ်စတင်သတ်မှတ်ပေးခဲ့ပါတယ်။ အဲဒီနောက်နျူကလ িয়ার လက်နက်တွေမရှိဘဲကမ္ဘာကြီးငြိမ်းချမ်းပြီးလုံခြုံမှုရစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့2023ခုနှစ်မှာတော့စက်တင်ဘာလ26ရက်နေ့ကိုနိုင်ငံတကာနျူကလ িয়ার လက်နက်အားလုံးပပျောက်ရေးနေ့အဖြစ်သတ်မှတ်ခဲ့တာပါနျူကလ িয়ার စွမ်းအင်ဆိုင်ရလက်နက်ထုတ်လုပ်မှုတွေပပျောက်အောင်အခုလိုကုလသမဂ္ဂကဦးဆောင်ပြီးအဖွဲ့ဝင်နိုင်ငံတွေနျူကလ িয়ার ဆိုင်ရာအဖွဲ့အစည်းကြီးတွေအားလုံးနဲ့စင်စဲမပြတ်နှစ်ရှည်ဆောင်ရွက်ခဲ့ကြတာမှာ1969ခုနှစ်မှာတော့လက်တင်အမေရိကနဲ့ကာရေဘီယံကျွန်းဒေသတွေမှာလက်တီလော့ကိုသဘောတူညီချက်နဲ့ပထမဆုံးနျူကလ িয়ার လက်နက်ကင်းမဲ့ဆုံးဖြစ်လာခဲ့ပါတယ်။အဲဒီနောက်1985ခုနှစ်မှာတော့ရာရိုတွန်ဂါဆိုတဲ့သဘောတူစာချုပ်အရာပစိဖိတ်တောင်ပိုင်းဒေသဟာဒုတိယမြောက်နျူကလ িয়ার လက်နက်ကင်းလွတ်ဆုံးဖြစ်လာခဲ့တာပါ1992မှာတော့ဘဲလာရုစ်ကာဇက်စတန်နဲ့ယူကရိန်းတို့ဟာလည်းနျူကလ িয়ার လက်နက်ထုတ်လုပ်မှုအစီအစဉ်တွေကိုဆွံ့လွတ်လိုက်တယ်လို့ကြေညာကြပါတယ်1995ခုနှစ်မှာတော့ဘန်ကောက်သဘောတူညီချက်နဲ့အရှေ့တောင်အာရှဒေသဟာတတိယမြောက်နျူကလ িয়ার ကင်းလွတ်ဆုံးဖြစ်လာခဲ့ပါတယ်1996မှာတော့ဖီလင်တာဘာသဘောတူညီချက်နဲ့အာဖရိကဒေသဟာသဒုတ်ထမြောက်နျူကလ িয়ার ကင်းလွတ်ဆုံးဖြစ်ခဲ့တာပါ2006ခုနှစ်မှာလဲအာရှအလဲပိုင်းဒေသနျူကလ িয়ার လက်နက်ကင်းလွတ်ဆုံးဆိုတဲ့သဘောတူညီချက်နဲ့ပြင်စမမြောင်နျူကလ িয়ার ကင်းလွတ်ဆုံးဖြစ်ခဲ့ပါတယ်အခုလိုနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေရပ်ဆိုင်းနိုင်အောင်ဆောင်ရွက်နေသလိုတစ်ဖက်ကလည်းကမ္ဘာနိုင်ငံအနှံ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်တွေကိုလည်း2000ခုနှစ်ကစပြီးကုလသမဂ္ဂအနေနဲ့စီမံချက်တွေရေးဆွဲပြီးတဆင့်ချင်းဆောင်ရွက်လာခဲ့ပါတယ်ဒါပေမဲ့လည်းအခုချိန်ထိကမ္ဘာပေါ်မှာနျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်ပေါင်းအနည်းဆုံး 12,510 ကျော်ဝန်းကျင်ရှိနေပြီးကမ္ဘာလူဦးရေတစ်ဝက်ကျော်ဟာဒီလိုနျူကလ িয়ার လက်နက်တွေပိုင်ဆိုင်တဲ့နိုင်ငံတွေနဲ့ဒီနိုင်ငံတွေနဲ့မိတ်ဖက်နိုင်ငံတွေမှာနေထိုင်နေကြရတယ်လို့လည်းလေ့လာသူတွေကပြောဆိုထားပါတယ်ရှင
်နျူကလ িয়ার လက်နက်ပပျောက်ရေးအကြောင်းမန်နေတို့လည်းပြောပြခဲ့တာပါအခုလိုပတ်စဉ်ကဏ္ဍတွေပြီးမှတော့စနေညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချုပ်ကိုကျွန်တော်ပဲဆက်ပြောပြပေးပါမယ်။ကုလသမဂ္ဂထွေထွေညီလာခံအချိန်ကပ်မြန်မာတွေပြည်ထောင်မှာဆန္ဒပြခဲ့ပြီးအမေရိကန်မှာလည်းဆန္ဒပြဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုနယ်ယောက်မြို့မှာ89ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကျင်းပနေချိန်မှာမြန်မာပြည်သူတွေအခုလိုဆန္ဒပြကြတာပါ။မြန်မာနိုင်ငံအရေးကိုလေးနက်ထားဂိုင်တွယ်ဖို့နဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြန်မာဆိုင်ရာကုစားပြုတန်မတ်အဖြစ်ဆက်အသိမှတ်ပြုဖို့တောင်းဆိုဆန္ဒပြနေကြတာပါ။နေရောင်မျိုးကုလသမဂ္ဂရုံးချုပ်ရှေ့ကပန်းချံမှာအမေရိကန်ပြည်နယ်စုံကမြန်မာတွေစုပြီးဒီနေ့လည်းဆန္ဒပြဖို့ရှိပါတယ်ခင်ဗျာ။နောက်မန္တလေးတိုင်းငစုံမျိုးထဲမှာစစ်တပ်ကဝေဟင်ကနေပုံကျဲလို့ဆနေဦးထက်မနေတည်ဆုံခဲ့ရပါတယ်လို့ဒေသခံတွေကပြောပါတယ်။ပြည်သူ့ကာကွယ်ရေးတပ်တွေသိမ်းထားတဲ့ငမကြီးရွာကိုတိုက်ပွဲမဖြစ်ဘဲစစ်တပ်ကနှစ်ရက်ဆက်တိုက်ပုံကျဲတာမှာအရသာ10ဦးနဲ့ကာကွယ်တပ်ဖွဲ့ဝင်2ဦးမနေ့ကတည်ဆုံခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာမန္တလေးမြို့နယ်9မိုင်ခန့်အကွာမှာရှိတဲ့မတရားမျိုးက30ပေးရွာဘက်မှာလည်းကာကွယ်တပ်တွေနဲ့စစ်ကောင်စီတပ်တွေဒီနေ့တိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ရေးစောင့်ကြည့်နေသူတွေကပြောပါတယ်။ဒီ30ပေးရွာတစ်ဖက်ကမင်းကွန်းမြို့တစ်ဝိုက်မှာလည်းတိုက်ပွဲဖြစ်နေပြီးမန္တလေးမှာခြေဆိုင်နေတဲ့စစ်ကောင်စီတပ်တွေဘက်ကစစ်ကူပေးပစ်ခတ်ပေးတဲ့လက်နက်ကြီးတွေတန်တွေကိုမန္တလေးမြို့တဲကနေခြေခြေလောင်လောင်ကြားခဲ့ရတဲ့ချက်ဖို့ကောင်းတယ်လို့ဒေသခံတွေက VOA ကိုပြောခဲ့ပါတယ်ခင်ဗျာ။နောက်ဣသရေးတိုက်ခိုက်မှုကြောင့်ဟက်စပူလာခေါင်းဆောင်နှစ်ယောက်သေဆုံးခဲ့ရပါတယ်။လက်ဗနွန်နိုင်ငံဘေရွတ်မြို့တော်အပေါ်တောက်ကြာနေကဣသရေးကိုလေကြောင်းတိုက်ခိုက်မှုအတွင်းဟက်စပူလာအဖွဲ့အကြီးရန်တံမှုကြီးနောက်တစ်ယောက်သေဆုံးသွားတယ်လို့ဟက်စပူလာစစ်သွေးကြွအဖွဲ့ကဒီနေ့စနေနေ့မှာအတည်ပြုလိုက်တာပါ။တောက်ကြာနေကတိုက်ခိုက်မှုအတွင်းတမူဂျီအာမက်မာမုဒ်ဝမ်ဘီသေဆုံးသွားတယ်လို့လည်းပြောခဲ့ပါတယ်အခုလိုအချိန်မှာပဲဒီဘေရွတ်မြို့ဝတိုက်ခိုက်မှုတွေအတွင်းဟက်စပူလာအဖွဲ့ရဲ့အထူးတပ်ဖွဲ့ Red One Force ကိုဦးဆောင်သူအဗရာဟင်အခွဲလပါဝင်တမူဂျီတချို့သေဆုံးခဲ့တယ်လို့ History စစ်တပ်ကသောက်ကြားနေမှာပြောခဲ့ပါတယ်အဗရာဟင်အခွဲဟာ1983ခုနှစ်တုန်းကဘေရွတ်မြို့ကအမေရိကန်တပ်ရဲ့ပေါ်တိုက်ခိုက်မှုမှာပါဝင်ခဲ့မှုတွေအမေရိကန်ဆွေရကအလို့ရှိနေသူဖြစ်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့အခုလိုဒီသတင်းအချင်းချုပ်ပြီးမှာတော့ VO American တဲ့ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ပါဆက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cider Hunter နဲ့ DN1 တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America.